Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေဗျာ American ပြည်အောင်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် September 16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line number 31 32နဲ့52တို့ပြန် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်လွှင့်နေပါခင်ဗျာညတော့အစည်းအဝေးမူကတော့ကျွန်တော်ညနိုင်ပ
ါအူတမောင်တန်းတဲ့သူဒီနေ့ခြေထက်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကြောပြသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေကတော့ဩစတြေးလျမှာနျူကလ িয়ার သုံးရင်ငုတ်တမောင်ဆောက်ဖို့အမေရိကန်ရဲ့ပြည်ထောင်စုကကူရောမှာပါ ICC အတီးပြည်ဆိုင်ရာတရားရာဇဝတ်ခုံရုံးမှာတော့တရားစွဲတာကိုဖိလစ်ပိုင်ကပယ်ချလိုက်ပါတယ်ကိုဗစ်ကာကွယ်ဆေးဖိုင်ဇာတတိယတလုံးကကိုခံအားကိုထပ်မြင့်ပေမဲ့အရင်နှလုံးနဲ့လွန်လောက်တယ်လို့တွေ့ရှိလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပြတော့ပါခွေးနိုင်ရေ
ဟုတ်ကဲ့ပါအခုညပိုင်းနောက်ဆင်ရမယ့်သတင်းတွေထဲမှာတော့ဂိုင်းတိုင်းကနီနယ်ထဲမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေအင်အားတိုးချဲ့လာတာနဲ့ပတ်သက်ပြီး
ကနေကမှာတော့တတိယတော်တော်ပြေးနေတယ်ဗောနော်တော့ကျွန်တော်ဒီမှာဆိုရင်အခုဆိုရင်ဖုန်းအင်တာနက် line ချက်တော့တာတွေရောအဖုန်း line ချက်တော့တာတွေရောသူတို့လုံဆောင်နေတယ်ခင်ဗ
ျကနီ PDF အဖွဲ့ခေါင်းဆောင်တူပြောပြခဲ့တာဖြစ်ပါတယ်ဒီအကြောင်းပြည်သူကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဖန်စီခံထားတဲ့ NLD ပါတီရဲ့ဝန်ကြီးချုပ်ဒီမိသားစုဝင်တွေရှေ့နေနေတွေးခွင့်မရသေးတဲ့အကြောင်းတခါတရုတ်မြန်မာနိုင်ငံနယ်စပ်နှစ်လကျော်ပိတ်ထားတာကြောင့်ပြည်တွင်းတောင်သူတွေနဲ့ရေတွက်လုပ်ငန်းရှင်တွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေတယ်ဆိုတာအပါအဝင်တိုင်းမဂ္ဂဇင်းကရွေးချယ်လိုက်တဲ့ကမ္ဘာဩဇာလွှမ်းမိုးတဲ့အမျိုးသမီး100ထဲမှာမြန်မာနိုင်ငံကအမျိုးသမီး3ယောက်ပါဝင်နေတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့အခုတော့ကြာသပတေးနေ့ညနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ဦးတမောင်သန်းတို့အချိန်ညပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတကဩစတြေးလျမှာနျူကလ িয়ার စွန့်ရင်သုံးရင်ငုတ်တင်ပေါ်တိဆောက်နိုင်အောင်အမေရိကန်ရဲ့ပြည်ထောင်ကကူညီမယ်လို့ပြောလိုက်ပါတယ်သမ္မတဂျိုးဘိုင်နဲ့အနေနဲ့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်နဲ့ဒီတိဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်တို့နဲ့အင်တာနက်ကတဆင့်အတူတွဲပြီ
း Today we're taking another historic stepto deepen and formalize cooperation among all three of our nations because we all recognize the imperative
ဒီနေ့ပဲကျွန်တော်တို့သုံးနိုင်ငံအကြားပူးပေါင်းဆောင်ရွက်ရေးတရားဝင်နှစ်တင်ဖို့သမိုင်းဝင်နောက်ထပ်ခြေလှမ်းလှမ်းလိုက်တာပါအကြောင်းကရေရှည်မှာ Indo-Pacific ဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အာမခံနိုင်ဖို့အရေးကြီးတယ်ဆိုတာကိုအသိအမှတ်ပြုထားလို့ပါလို့မနေ့ကပြောခဲ့တာပါဒီဒေသအတွင်းတရုတ်ရဲ့အင်အားကြီးလာတာကိုထိန်းကြီးတဲ့သဘောနဲ့ဖြစ်လာတာလို့သုံးသပ်သူတွေကပြောနေချိန်မှာဒီကောင်းဆောင်သုံးတွဲပြီးAUKUS AUKUS လို့တူကခေါ်တဲ့ Indo-Pacific ဒေသဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်ရေးသုံးနိုင်ငံသဘောတူညီချက်အစ်စ်ကိုလည်းချိန်ညားလိုက်ပါတယ်။သမ္မတဘိုင်ဒန်ကဆက်ပြီးဒီဒေသအတွင်းလက်ရှိနဲ့နောက်ဖြစ်လာမယ့်မဟာဗျူဟာအခင်းအကျင်းကိုကင်တွယ်နိုင်ဖို့လိုတယ်။အကြောင်းကသုံးနိုင်ငံစလုံးရဲ့အနာဂတ်နဲ့ကမ္ဘာကြီးတစ်ခုလုံးရဲ့ရှေ့ဟာလာမယ့်ဆယ်စုနှစ်တွေအတွင်းဒီ Indo-Pacific ဒေသတွေကလွတ်လပ်ပွင့်လင်းမှုအပေါ်မှာမူတည်နေတာကြောင့်ပါလို့ဆက်ပြောခဲ့ပါတယ်ခင်ဗျ။
ဖိလစ်ပိုင်သမ္မတဒူတာတေရဲ့မွေးစေဝါနိုင်ငံရေးအစီအစဉ်မှာလူအများပြားအသက်ခံခဲ့ရတာနဲ့ပတ်သက်ပြီးလူသားတို့အပေါ်ကျွတ်လွန်တဲ့ရာဇဝတ်မှု Crime Against Humanity ဖြစ်တရားဝင်စုံစမ်းစစ်ဆေးဖို့ BBC ဆိုင်ရာရာဇဝတ်ခုံရုံး ICC တရားသူကြီးတွေကဗုဒ္ဓနေမှာအတည်ပြုလိုက်တာကိုသမ္မတဒူတာတေအနေနဲ့တုံ့လောက်ချောင်ချနေမှာမဟုတ်ဘူးလို့သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ် Harry Roque ကပြောကြပါတယ်ဒီမွေးစေဝါနိုင်ငံမှုအစီအစဉ်ရတန်လျက်ရှိသူ6000ကျော်သတ်ဖြတ်ခံခဲ့ရပြီးဒီကြတဲ့အရေးအတွက်ပုံများနိုင်တယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကဆိုကြပါတယ်။တပ်ဖြတ်ခါရသူတွေထဲမှာရက်တပ်ဖွဲ့ကစေခိုင်းထားတဲ့စိုက်ကစီးတိနတ်သမားတွေကတပ်ဖြတ်ခါရသူတွေလည်းပါဝင်ပါတယ်။ဒါပေမဲ့ဒီလိုတရားဥပဒေနဲ့တပ်ဖြတ်မှုတွေပေါ်လိဒီယူရှုထားခဲ့တယ်ဆိုတော့ဆွဲချက်တွေကိုတပ်ပရဒူတာတွေကညှင်းဆိုထားပါတယ်။ဒူတာတွေကအကြမ်းဖက်နှိမ်နှင်းမှုလှုပ်ဆော်ခဲ့ပြီးရဲတွေဟာမွေးစေကိစ္စနဲ့တန်ရရှိတဲ့လက်နက်ပဲပြည်သူအများပြားကိုတပ်ဖြတ်ခဲ့တယ်လို့လူခွေရေးအဖွဲ့တွေကစွပ်စွဲထားကြပါတယ်ဖိလစ်ပိုင်ရဲတွေကတော့ဒီစွပ်စွဲချက်တွေကိုညှင်းဆို့ထားတယ်လို့ဒူတာတေးကလည်းရဲတွေကိုကုတ်ကုတ်ကုတ်ခုကကာကွယ်ဖို့အတွက်သာပြစ်တတ်ကြဖို့အမိန့်ပေးထားတာဖြစ်တယ်လို့ပြောဆိုခဲ့တာပါဒူတာတေးဆိုဟာ ICC နိုင်ငံကခုံရုံးကနေတုတ်ထွက်ထားတာဖြစ်ပေမဲ့2016ခုနှစ်ကနေ2019ခုနှစ်ထိအဖွဲ့ဝင်ဖြစ်နေခဲ့တာကြောင့်အဲ့ဒီကာလတွေနဲ့ပတ်သက်ပြီး ICC ကစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်
ကိုဗစ်ကာကွယ်ဆေးဖိုင်ဇာတတိယတလုံးထိုးတာကကိုခံအားထပ်မြင့်နိုင်ပေမဲ့ လက်ရှိနှလုံးကလုံလောက်နေသေးတယ်လို့ American FDA အစားအစာနဲ့ဆေးဝါးကုက္ကရေးဌာနကထုတ်ပြန်လိုက်ပါတယ်။ Pfizer ဆေးကုမ္ပဏီအနေနဲ့အခုလိုထပ်ဆောင်းတစ်လုံးထုတ်ဖို့တောင်းခံလာချိန်မှာမကြခင်ဆုံးဖြတ်ပေးရမယ့်ဒီ FDA ကလက်ရှိနှလုံးနဲ့တင်ပြင်းပြင်းထန်ထန်မခံစားရအောင်ကာကွယ်ဖို့လုံလောက်ပါသေးတယ်လို့အခုလိုသုံးသပ်ချက်ထုတ်ပြန်လိုက်တာပါ။ Pfizer ဆေးကုမ္ပဏီဘက်ကတော့သူ့ကာကွယ်ဆေးကဒုတိယတစ်လုံးထုတ်ပြီး6လကနေ7လကြာမှာထိရောက်မှုကျဆင်းသွားတာကြောင့်အခုလိုထပ်ဆောင်းထုတ်ဖို့လိုတာပါလို့ FDA ကိုတင်ပြထားပါတယ်။အခုလိုတင်ပြရမှာလူပေါင်း300ကျော်ဆက်သက်ခဲ့ကြရာထပ်ဆောင်းထုတ်ခြင်းအပြင်ကုခန်အားကိုနောက်ထပ်3ဆကနေ5ဆအထိကိုတိုးမြှင့်ပေးနိုင်တယ်လို့ဆေးကုမ္ပဏီဘက်ကထောက်ပြခဲ့ပါတယ်။ဒါအပြင်အစ္စရေးမှာလုပ်ခဲ့တဲ့လူပေါင်းတစ်သန်းအထိပါတဲ့ထပ်ဆောင်းထုတ်ဆန့်သက်မှုထဲအသက်60နဲ့အထက်လူကြီးတွေမှာကိုဗစ်ဖြစ်ပွားမှု7ဆအထိကိုကျသွားတာကိုဆေးပညာဆိုင်ရာ New England Journal မှာမနေ့ကဖော်ပြခဲ့တာကိုလည်းကိုကတင်ပြခဲ့ပါတယ်။ကိုဗစ်မျိုးကွဲသစ် Delta ကြောင့်အမေရိကန်မှာကူးစက်မှုနဲ့ဆေးရုံတက်မှုတွေပြင်းများလာချိန်မှာအခုလိုဆေးကုမ္ပဏီကတင်ပြလာမှုအပေါ် FDA ကိုအဓိကအကြံပေးနေတဲ့အဖွဲ့ကလည်းတင်ကြိုဆုံးဖြတ်ချက်ပေးဖို့နှက်ပြန်အစီအစဉ်ရှိနေပါတယ်ခင်ဗျ။
ကျောင်းတွေကိုမြန်နိုင်မြန်မြန်ပြန့်ဖွင့်ကြဖို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNICEF ကတိုက်တွန်းလိုက်ပါတယ်။ COVID-19 ကပ်ရေးအတွင်းကမ္ဘာတဝန်းမှာကျောင်းတွေကိုပိတ်ထားခဲ့တာကြောင့်တန်ပေါင်းများစွာသောကျောင်းသားတွေဟာကျောင်းသွားခွင့်မရခဲ့ကြပါဘူး။တိုင်းပြည်၁၇ခုမှာကျောင်းတွေကိုလုံးဝပိတ်ထားပြီးနိုင်ငံ39နိုင်ငံမှာတော့တပိုင်းတစ်စဖွင့်ထားကြပါတယ်။မြန်မာနိုင်ငံမှာတော့ဒီနှစ်ပညာသင်နှစ်အစပိုင်းကကျောင်းလက်ခံချိန်မှာခဏတာဖွင့်ခဲ့ပြီး COVID ကပ်ရေးကြောင့်ပြတ်သိခဲ့တာအခုချိန်ထိပါပဲ။ဖိလစ်ပိုင်ဘင်္ဂလားဒေ့ရှ်ဗင်နီဇွဲလာဆော်ဒီအာရေဗျာပနားမားနဲ့ကူဝိတ်6နိုင်ငံမှာတင်ကမ္ဘာတဝန်းကကျောင်းသားပေါင်း130တန်းရဲ့ထက်ဝက်ကျော်ရှိနေတာပါ။ပညာရေးချက်တဲကရှိနေလုံးပါပဲလို့ UNICEF အကြီးအကဲ Harriet Fogg ရိုက်တာသတင်းဌာနကိုပြောကြပါတယ်။ကျောင်းသားတွေကအိမ်မှာကပ်ဘေးစိတ်ချအောင်စိတ်ချရပေမဲ့ကွန်ပျူတာ၊မိုဘိုင်းဖုန်းနဲ့အင်တာနက်တွေရဖို့ခက်ခဲကြတာကြောင့်ပညာရေးအကြီးအသေးကမညီမမျှကွာဟနေကြပါတယ်။ဖိလစ်ပိုင်မှာဆိုရင်အင်တာနက်ပြီးဖို့ကျောင်းခေါင်မိုးပေါ်ထိကလေးတွေတက်ခဲ့ရတဲ့အဖြစ်တောင်ရှိခဲ့တယ်လို့ writer သတင်းထတာကဆိုပါတယ်။ဒါကအခြားသောနိုင်ငံတွေမှာကြုံတွေ့ရတဲ့အခက်အခဲတွေပါ။မြန်မာနိုင်ငံမှာတော့အကြောင်းအများစုမှာကျောင်းသားတွေဟာကွန်ပျူတာနဲ့အင်တာနက်ကိုအသုံးပြုလို့မရကြသေးပါဘူး။ခုလိုတနည်းကျော်ကျောင်းတွေပိတ်ထားတဲ့အတွက်စီးပွားရေးသဘောအရအာရှဒေသဟာဒေါ်လာ 1.25 ထရီလီယံဒါမှမဟုတ် 2020 GDP ရဲ့ 5.4 ရာခိုင်နှုန်းနစ်နာခဲ့တယ်လို့အာရှဖွံ့ဖြိုးတိုးတက်ရေးဘက်ကဆိုပါတယ်။ဒီချက်တဲကကမ္ဘာကြီးကလှည့်ညူပြုဖို့ခွင့်မပြုသင့်ပါဘူး။ရရွာအသက်ဥဝနိုင်နေရာတိုင်းကျောင်းတွေကိုမြန်နိုင်ပြအများဆုံးဖွင့်ကြပါမယ်လို့ UNICEF ကပြောပါတယ်ခင်ဗျာ
။ UAE American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9383ည5.57 kHz 9885တို့ဖြင့်စနေတရင်တွေမှာ5လက်မီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ချက်တာပိညာသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံမှာလက်ရှိလက်ပတ်သုံးဆွဲနေတဲ့ငွေစက်ကူအတန်ကြီးတွေဖြတ်သိမ်းလိုက်ပြီးဆိုတဲ့ပြန့်နှံ့နေတဲ့သတင်းဟာကောလာဟလတာဖြစ်ပြီးဖြတ်သိမ်းဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောလိုက်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်36မှာပုံမှန်ကိုလည်းငှမှာတရားဝင်ထုတ်ဝေထားသောငွေကြေးကိုတရားမဝင်ငွေကြေးအဖြစ်သတ်မှတ်ခြင်းမပြုလို့ပြဋ္ဌာန်းထားပြီးဖြစ်ပါတယ်။အဲ့ဒီတိုင်းကျတဲ့လို့ဟိုတိကျသွားလိုက်နာသွားမှာဖြစ်ပါတယ်။နောက်လည်းအဲ့ဒီတိုင်းမတိကျသွားလိုက်နာသွားမှာဖြစ်ပါတယ
်။ဒီငွေဆက်ကူ9000တန်နဲ့1000တန်တွေကိုဖြတ်သိမ်းလိုက်ပြီးတော့တရင်မှားတွေထုတ်ပြန်နေတာကိုမယုံကြည်ကြဖို့ကာကွယ်ရေးဦးစီးချုပ်ရုံးအင်တာနက်ဆာမနာမှာထုတ်ပြန်ထားတယ်လို့ဘူဘန်ကလည်းသူတို့ရဲ့ website မှာမဟုတ်တဲ့အကြောင်းညင်းထားပါတယ်။ဒီလိုရဟာတင်ငင်အေးချမ်းမှုနဲ့ဥပဒေစိုးမှုပြက်စီအောင် CRPH NUG နဲ့ PDF အချမ်းဖွဲ့အဖွဲ့တွေနဲ့အစွန်းရောက် NLD ထောက်ခံသူတွေကလှုပ်ကြံလှုံ့ဆော်တာပါလို့ကာကွယ်ရေးဦးစီးချုပ်ရုံးကြေညာချက်ထဲမှာဆက်ဆွဲထားပါတယ်။တိုင်းပြည်တွင်နိုင်ငံမတည်မငြိမ်မှုကြောင့်အခုလိုကောလာဟလတွေမကြာခဏထွက်လာလေရှိပါတယ်။ဒီကြောအတွင်းမှာပဲဆင်နာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းရန်ကုန်မန္တလေးမကွေးတိုင်းကအများကြီးနောက်စကိုင်းတိုင်းကကလေးဆားလင်းကြီးရင်းမှာပဲနောက်တနေ့သားကြီးတိုင်းကလောက်လုံးနဲ့တရချောင်းဒေတာတွေမှာဖြစ်ခဲ့ပါတယ်ခင်ဗျ။
ကမ္ဘာကျော်တိုင်းမဂ္ဂဇင်းကြီးရဲ့ဩဇာတရားမှုအရှိဆုံးအမျိုးသမီး100ထဲမှာမြန်မာအမျိုးသမီး3ယောက်ပါဝင်ခဲ့ပါတယ်။သူတို့ကတော့အမေရိကန်နာဆာအဖွဲ့ကြီးရဲ့စီမံချက်ဒါရိုက်တာဒေါ်မီနီအောင်၊ကချင်ငြိမ်းချမ်းရေးကွန်ရက်ဦးဆောင်သူတယောက်ဖြစ်တဲ့ဒေါ်အက်စတာစီနော၊တိုင်းသားလူနည်းစုအခွင့်အရေးတက်ကြွလှုပ်ရှားသူဒေါ်ဣတိဇာမောင်တို့ပါ။ဒေါ်ဣတိဇာမောင်ဟာကြားကာလအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်ဒုတိယဝန်ကြီးတယောက်လည်းဖြစ်ပါတယ်။
ดอสซาซีนาเนี่ยดออิติซามองโนฮายังกงยูเสียดาชินซันชิมูนิวตอลายีเนี่ยกระดูกเนี่ยตัวมาแต่จะเจ้าจะทิ้งชาชาป่าวเวงกันจ้าดูเลยบ้างคุณรู้ดีมาดีราฮามยามาดีดูดูดูเนี่ยดิโมคราซีลูกชามูโกดีมาดีราบ้าลูกดออิสตาซีโรงาฟีโอเอโกคุณรู้เปล่าเลยแล้วปีรอที่เนี่ยยามานางเนี่ย ที่ดูดูโจนี่อะไรนั่งยี่เจ็ดเดย์เนี่ยพัฒน์ไปหรอที่เชื่อกันนั่งยังไงสามีน่าเชื่อมาที่มองทุกอย่างยาวเด็ดด้วยจามุลุจำรู้อันนี้เลยมีมานั่งยี่เอชีสันนั่งยี่ที่สามุลุงานเซนีมาแต่ตัวตรงเดียบุบิโรมาถ้ากูพิเศษนั่งบุนอเลมาเลย
ตอนมีมีองค์ก็รออิงอาจูบอมาจะนั่งยี่เลยยังไงอินเจนิตุยกูนั่งสังอาเกรกาแต่สายทุกที่สอบแค่เดซีมันเจ็ดดอลลาร์จะยามาอเมริกันบ้า
ยามาเนี่ยมาเราที่นี่จะคุยสั้นๆหนึ่งนัดต่อจากเราเขียนมาโควิดโปรตีดูท่านคนนี้กูจะเอาสิ่งนั้นท่านสาธิตอะไรเลยจะมาวันนี้ท่านก็ทุกอย่างเลยไปเลยที่นี่ใช่ไหมมาทุกอย่างเนี่ยสิ่งที่ส่งดูกันเลยชั้นสั่งเอาไปกูจะเอาไปเช่าแล้วมูที่ส่งดูที่เอาเจ้าเดนนี่ด้วยต่อสิ่งนั้นไปบ้างอีกเนี่ยโน่นนี่ใช่ไหมมากาเวซีทั่วโลกอย่างผู้เชี่ยวชาญอย่างเชี่ยวชาญมึงก็ว่าจะมาอีกผู้เอจีโควิดกาเวซีทั่วโลกเด็กโอบิจิชอ
Now, so yeah, the Renego, co women at Utamal, Tando, Chinya, Pigera, Pibare, Guga Savido, the Rensong Marigo, Zatitan, Sabidor, Ma Pibare, Yen Zono, the Gindine Canine, Baga, the Rengo, Pioja, Pijamare, the Gindine Canine Mune, Women are Nemi, Yesakango, Pigere Yadiga, Dizaga, Pidukaway, Tadi, Winout, I take Kavianama, Edizabama, Sitaka, and Ari, Tucha Nibare, Pigere Yaga, Lijanga Niba, Sitaka, Tai Kailu, Tapi, Niadu,
ကောင်းချီပြီးတော့ထပ်ပြေးနေကြပါတယ်။ရေချောင်းလေချောင်းကနေပါကင်းလက်အင်အားပြနေတဲ့အတွက်ထပ်ပြေးနေသူတွေလည်းနေရာမပြောင်းရဲသူတွေပဲဖြစ်နေပါတယ်။ဒီကြောင့်ပြည်သူတို့ဗီအေထိုင်းခြေဆိုင်သတင်းတော့မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ။စကိုင်းတိုင်းကဏီမြို့နယ်ဝင်းမနာကျေးရွာနေမြေရဲစခန်းပေါ်ဒေသခံကဏီပြည်သူ့ကာကွယ်ရေးတပ်နဲ့မြန်မာဒက်ဖန့်ဖို့စ်
MDF ဖွဲ့တို့စတေမာလာစတေနေကပူးပေါင်းတိုက်ခဲ့ပါတယ်။အဲ့ဒီနောက်စတေမာလာစနေနေ့မှာတော့ကာကွယ်ရေးအဖွဲ့ရှိရဘက်ကိုစစ်တပ်ဘက်ကလေချောင်းကနေပြစ်ခတ်တိုက်ခဲ့ပါတယ်။တိုက်ခိုက်မှုကြောင့်ဒေသခံအများအများထွက်ပြေးခဲ့ရပါတယ်။အခုကဏီထမတော်တတိယတော်တော်ပေးနေတယ်ဗောနော။တော့ကျွန်တော်ဒီမှာဆိုရင်အခုဆိုရင်ဖုန်းအင်တာနက်လိုင်းဆက်တောက်ထားရရောအဖုန်းလိုင်းဆက်တောက်ထားရရောသူတို့လုံဆောင် မှလည်းပဲသူတို့ရေချောင်းအတွက်ကိုပေါ့နော်သူဒီစစ်တင်မစစ်မတော်စောက်6စီးမြ6စီးလောက်နဲ့သူတို့အခုစုံညီဆိုင်ကြီးလုပ်နေတယ်မြတ်လောလောဆယ်မှာတော့သူတို့ကဏီမျိုးနာမှာသူ2စီးရှိတယ်အဲ့တော့ making ပေါ့ making အနေအဆက်မှာတော့သူတို့တစည်းရှိတယ်ပေါ့နော်ကဏီမျိုးပေါ်မှာတော့ကုန်းချောင်းရေချောင်းတော့သူနည်းနည်းစုံမမို့အတွက်တော့သူတို့ပြင်ဆင်နေတယ်ခဏအခုကလောဆယ်ဒီအခုအနေနဲ့ဒီချောင်းပစ်ကူပါပြီးရဲ့အခြေအနေစပြီးအခုချိန်ကြီးတော့ကျွန်တော်ဒီမှာတော့စီဗီရွာဒီဆယ်ရွာတော်တော်များများစီဗီရှောင်နေရတယ်လောဆယ်မှာစီဗီရှောင်ပြည်ပြည်တရားလည်းလောဆယ်ကျွန်တော်တပေါင်းနီးပါးလောက်ရှိပါတယ်ခဏကဏီအခြေပတ်ချမ်းပါတယ်ဟုတ်တယ
်ကဏီမျိုးနဲ့ဝိမနာဖြစ်စင်မှာ PDF တွေကအင်အားတစ်ထောင်လောက်နဲ့စတင်တိုက်ခဲ့တာဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်အင်အားတစ်ထောင်လောက်ဆိုတာမဟုတ်ဘူးလို့လည်း PDF ကောင်းဆောင်ကတော့ညင်းဆိုပါတယ
်တကယ်တကယ်ကျွန်တော်အင်အားကရာကနန်းလောက်ပဲရှိတယ်အဲ့လောက်နဲ့ကျွန်တော်တိုက်တာသူတို့ကတစ်ထောင်နဲ့တိုက်တယ်ဆိုပြီးကျွန်တော်ဒီကြောင်ပြည်နယ်ကြည့်တာ
ကဏီမြို့နယ်အတွင်းတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာမြို့နယ်တွေကကြေးပါရီအိမ်တွေမှာလူတွေကိုဝင်ရောက်ရှာဖွေတာအပြင်တချို့အိမ်တွေကိုမီးရှို့ပျက်စီးပြီးပစ္စည်းတွေလူယူနေတယ်လို့လည်းပြောပြပါဗျ။ချင်းမင်းမြို့အရှိတ်ချမ်းကကြေးပါရီအတွင်းကိုစစ်ကောင်စီတပ်တွေကစက်တင်ဘာလ12ရက်လောက်ကတည်းကရောက်ရှိလာပြီးပြစ်ခတ်ခဲ့တယ်လို့တင့်ကားတွေလက်နက်ခဲယမ်းတွေစစ်သည်မော်ရေတွေပါအစ်စ်နေရာယူထားကြတယ်လို့လည်းဒေသခံတွေကဆိုပါတယ်။အဲ့ဒီဒေသတွေဟာတိုင်းရင်းသားလက်နက်ကိုင်တွေစုမိုးထားတဲ့နေရာမဟုတ်တဲ့အတွက်ဒေသခံပြည်သူတွေကဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေသာရှိပါတယ်မြန်မာနိုင်ငံမှာအမျိုးသားညီညွတ်ရေးအစိုးရက เสียนาชีอันนี้เดียวตอนนั้นคุณแม่เสียสติในวิสุบีสติมาลาคนนี้นี่ก็จริงๆก็เป็นเรื่องน่าสกายไทม์แบบมาสิจ้าก็สิบปีเสร็จมือเปล่าเลยลูกเลยเดี๋ยวกันนี่ก็เปลี่ยวไปคุยไปกันนี่ยิ้มมาเป็นเปล่าอย่ารอวันแรกสาเหตุเนี่ยมาอินเทอร์เน็ตไลน์นี่กูเลยเช็ดเอาขนาดไปเลยอันนี้เดี๋ยวกันเปลี่ยวมาเดี๋ยวกันปีตุกับวัยเด็กดีก็ยายาเล่นเนี่ยสกายไปสิจ้าเนี่ยไปใครนี่จะรับเชื่อไปเช่น
สกายไลน์จะนี่เนี่ยมาสิกองสิทธิ์ตัดเด็กกันแต่เอ็นอาร์ทูชาลันเนี่ยเจ้าดีด้วยกันนี่เนี่ยมันเป็นอะไรเนี่ยชินีกูท้ายชีวิตจะเนี่ยเราไม่มาเปลี่ยนแปลงตัวเราเช่นไรกูจะขอร้องพันธุ์ที่ทิ้งทิ้งขันทาร์เอ็นอาร์ดีสุยากาที่วันจีจูที่ชินีกูเปลี่ยนแปลงไปจะมาเลยสุดท้ายอันนั้นเป็นเรื่องพันธุ์ที่อาศัยขันยาบีทิ้งทิ้งขันยาเรอันนั้นดีปาร์ดีเอ็ตันเนี่ยเป็นเรื่องวันจีจูที่เนี่ยกองเราไม่ได้ช่วยกูถ้าดูวิ ဒီကနေ့ကျွန်တော်တို့ရထားရတာဖြေလျှော့လိုက်တာမှုအမှုတွေပြန်စစ်ဖို့ပြင်ဆင်နေပြီမဲ့အခုချိန်ထိတော့ရှင်းနေဒီကောမိသားစုဝင်တွေပါတွေ့ခွင့်မရသေးဘူးလို့အမှုအတွက်ပြင်ဆင်ဖို့လဲခက်ခဲနေတယ်ဆိုပြီးတော့ရှင်းနေဒီကပြောပါတယ်နောက်ဆုံးရအခြေအနေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ပြည်တွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်နှစ်နာကြာရပ်ထားတဲ့အမှုကျန်းမာ24ဦးအခုပြန်စနေပါပြီ။အန်အေဒီပါတီရဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တို့ရဲ့အမှုတွေကိုလည်းပြန်လည်စတင်တော့မှာဖြစ်ပေမဲ့တချို့ရှင်တွေကသူတို့အမှုတွေနဲ့တွေ့ဝင်မရကြသေးပါဘူး။ကင်ဆာရောဂါဝေဒနာရှိပြီးထောင်ထဲမှာကိုဗစ်ကူးစက်ခံရလို့ဆေးရုံတက်ကူးတာခံခဲ့ရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒ ဒီလာထားကကိုဗစ်နဲ့ကြာမလို့အပြင်းလုံးဝဝင်မခံဘူးလေအဲ့ဒီနေမှာပဲသိရမှာတရားရုံးနေရုံးလို့ဟွာလေရုံးလုံးနိုင်ငံကနေအဲ့ကြာမှာရုံးသေးနေကြာမှာဝင်မှုကြည့်တယ်ဒီမှာကျွန်တော်တို့ကအမှုရှိဆက်သိရမယ်ဟာလေဝင်ရမှာပြီးဦးဆိုတော့ကျွန်တော်တို့ကတို့တရားရုံးမှာရုံးသေးနေကြာပြီးမှာပေါ့အာဂရီယိုမှာလေဟိုတို့တို့တင်ထဲမှာပြညာနဲ့အကြောင်းချင်းရတယ်ဒါတရားပြီးတာခုကဘယ်နှမှုတက်လို့တိုင်း
Kawe. Tabawa BNE Saya Siman Kangwemu Uri Poma, Nasanga Minsang Tongse Kajirone. Tata Sonia Ma, Savaima Tiaswe Kantayabi. Nabaimaro, Agri Samu Tafaye Uri Poma Nazanganeva, Tatu Tiaswe Kantabari. Turuwe Agri Samune Tatu Tiaswe Kantare. Maguida Wijijo Dada Amunu Mugule, Shipin Patema Pian Sabu Shibari.
ဒီနော်ငွေဆက်နေတဲ့ချိန်လာတယ်ခင်ဗျငွေဆက်နေတဲ့ချိန်လာတော့အဲ့ဒါကျွန်တော်ရုံးပြရခါလာတော့ကယမင်းယူပြီးတော့ဒီမှာပြီးတာတွေရည်တည်ပေါ့နော်ဆက်တယ်လုံးလုံးကိုကျွန်တော်ကခေတ်ဆက်ကမမီဦးဖြစ်နေတာမိသားစုတွေရောပါတော့ဘောလုံးပေါ့နော်နောက်ဆက်တင်တဲ့အမှုတွေပေါ့နော်အဲ့အမှုတွေကတော့အဖြစ်အဖြစ်ရှိပြီးတော့ပါတော့နော်အမှုတွေကတော့အမှုတွေတော့အဖြစ်အဖြစ်အမှုတွေဆိုဥမာကျွန်တော်တို့အ
ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့လည်းအားသိလိုက်စာမှုတွေနဲ့တရားစွဲခံထားကြပါတယ်စစ်တပ်အာဏာသိမ်းပြီးဖမ်းခံရတဲ့အန်အေဒီပါတီထိပ်ပန်းခေါင်းဆောင်တွေကအန်အေဒီပါတီတပါပတိအဖွဲ့ဝင်တဦးဖြစ်သူဦးဝင်းချိန်အမှုကိုတော့မနက်ဖြန်စက်တင်ဘာလ19ရက်နေ့မှာစစ်ဆေးနိုင်ဖို့ရုံးချိန်ပေးထားပေမဲ့စစ်ဆေးနိုင်ရင်ရှိမရှ လင်းနေရတဲ့အပြင်အမှုတွေကျမ်းမာရေးကိုတော့တိတိကျကျမသိရတဲ့အဖြစ်နဲ့ကြုံရတာဟာအမှုတွေအခွင့်အရေးဆုံးရှုံးနေတာဖြစ်တယ်လို့ပြောပါတယ
်။၁၆ရက်9လ၁၇တင်နေရနေနောက်ပိုင်းရုံးနေဆက်တိုက်ပိတ်တော့ဒီနေ့ထိပေးမတွေ့သေးဘူး။မနေ့ကျန်တော့ချိန်လာတယ်တွေ့ရမယ်မတွေ့ရဘူးတော့အတိအကျမသိသေးဘူး။ရာဟိုသွားမယ်ဆိုတော့ကျွန်တော်တို့သိရမှာပေါ့အငယ်ထင်းကိုလက်ခံစစ်စစ်မှာဇမိုင်းအခုလိုမတွေ့ရတဲ့ကိစ္စမျိုးကမရဲလက်ဆွဲအရာတို့အကျဉ်းထောင်လက်ဆွဲအရာတို့ဒီဂျီမနူရီအကုတ်မပိုလစ်မနူရီရို့အရာကျွန်တော်ကတွေ့ကိုတွေ့ရတယ်ကျင့်ထုံးရလည်းတွေ့ရတယ်ဥပဒေမှာရှိပြီးသားသူတို့ကဒါဟိုကိုဗစ်ကိုလည်းအကြောင်းပြခွင့်သူတို့မှာရှိတယ် now to Ruya Nangai Tinigule, Jong Piagwen Shide Kajaro, to Rubaka Jiro, Ubri, so we Pio Mali, Anasi Yare Poku Gani, Ubri Lupio Kama, Nanganaku, Luku Yiri, Songsong and Laura Pinuria Kakeriaro, get Ubri and Yikalawan Kuma Machine was.
Uwin Tango, a means on Titan, Nina said, Taman I may. Nangano Ajinu Piasimu, Puma, Diana Sali Gazine, the answer Tabari. Nangano Timing up Bogo, Windy Jokine, Suya, Windy Rigo, the Cha Muri Abin, Aki Naisamu, Murinele, Sigan Siga, Tatu, Mupin, the answer Tabarishan.
Makin Jibio Gadora Chibare, a good car, Tio Mima, Gondorina signed at Ringo, Pilda Pijamare. Tio Mima Nanga Neza Gondorigo, Paytara, Nala Chola Jima, Piringa, Tanduri. ဒီကုံလုပ်ငန်းရှင်တွေဝင်ငွေအတော်လေးထိခိုက်နေကြပါတယ်ပြည်ပမပေါ်နိုင်လို့ပြည်တွင်းဈေးကွက်ကိုပဲအဓိကထားထုတ်လုပ်ရောင်းချလာကြပါတယ်အများကြီးကနေသွားပြီမဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့ကာယောကကြောင့်လုပ်ငန်းလေပတ်နေအောင်ဈေးကွက်ပြောင်းနေကြတယ်လို့လည်းပြောပါတယ်ရန်ကုန်ကပြည်ပလာတဲ့ဒီအခြေအနေပြည်စုံကိုတော့ကုကြော်တင်းကပြောပြပြီးမှာဖြစ်ပါတယ်ဗျာကိုဗစ်ကာယောကကြောင့်တရုတ်မြန်မာကု
ချင်နေပြီဖြစ်လို့ဒီကုံရွေးအပေါ်မိခိုနေရသူတွေအားလုံးထိခိုက်နစ်နာနေတယ်လို့မူးဆဲစံကုံတဲ့အတင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်အဲ့တော့ကျွတ်တော်လုံးရုပ်ပြီးတော့အခြားသင်းကိုဖုတ်ကြမှာလည်းလုံးဝရက်သွားဒီကတော့ဒီလိုဟောပူနေရတယ်လုံးဝရက်သွားတယ်အခြားကျွတ်တော်ကြီးဈေးကြီးကခူးကြောက်ပါတယ်ဒီကိစ္စတရားကားနေမှာလူတိုင်းကတရားတရားရအောင်ရောက်သွားတယ်ပုတ်ပါဆိုးတော့နော်အဲ့ဒါဆိုတာလူဆယ်မျိုးကိုတော့ပြပြလာရှိတယ်ဖြစ်တယ်လို့တမားလေးကအလုံးလက်ပဲဖြစ်သွားတယ်အားဝင်လူတော်လေးဖြစ်ခဲ့ပါတယ်အကြမ်းကြီးမကောင်းတာတွေကြုံတွေ့ရတယ်ဒီကပြောရမယ်ဆိုတော့ခမလို့မရအောင်ဆိုးဆိုးနေတာပြည့်ကြုံတာတည်းနော
်မူဆယ်တရားငါမင်္ဂါတဆင့်ရေထွက်ကုန်တွေကိုကျိုးနိုင်ငံမဲ့တင်ပို့နေတဲ့လုပ်ငန်းရှင်ဦးအောင်ဟင်းဟာအခုဆိုရင်ပြည်တွင်းမှာပဲသူ့ကုန်ပစ္စည်းတွေကိုအဓိကဖြန့်ဖြူးနေတယ်လို့ VOA ကပြောပါတယ်သူလိုပဲပို့ကုန်လုပ်ငန်းရှင်တွေကပြည်တွင်းဈေးကွက်ထဲမှာရောင်းနေရတဲ့အတွက်ကုန်ပစ္စည်းတွေပြည်တွင်းမှာပိုရှံနေပြီးဈေးနှုန်းလည်းကျလာလို့ပြပပို့ရတဲ့လောက်အမြန်မရဘူးလို့ပြောပါတယ
်ဆိုတော့ကုန်ပစ္စည်းစမ်းမှုစိုက်သွားတယ်လမ်းကြောင်းတွေစိုက်သွားတဲ့အခါကျတော့ဆင်းနေမှာစားသုံးသွားတယ်စိတ်မဖြစ်စားနိုင်ဘူးလေကုန်တွေကများလာရင်စားသုံးသွားမယ်လည်းလည်းမနိုင်ဘူးလားရဲ့ဒီလိုအဲ့လိုဈေးတွေထိုးကျအဲ့လိုမျိုးဖြစ်ပေါ်မှာလက်ထောင်ရောင်းရတာအခုရင်ထောင်းနေတာသထောင်အဲ့လိုမျိုးသင်ရမှာမရှိမှတဲ့ဘယ်လုံးတော့ပဲကျန်တော့တယ်အများကြီးကခုနစ်ဆင်းလာတော့ပြောခင်းသွားတယ
်ဒီဥနေဇက်ကုံတွေကြီးတွေကတဆင့်စိုက်ပျိုးရေးနဲ့ရေထွက်ကုံတွေကိုမြန်မာဘက်ကအဓိကတင်ပို့ပါတယ်အခုလိုတင်ပို့မှုတွေရပ်နေတဲ့အတွက်ဖရဲတခွားနာနတ်တရက်ငါးပစုံနဲ့ပင်လယ်စာတင်ပို့တဲ့လုပ်ငန်းရှင်တွေစိုက်ပျိုးတဲ့တောင်သူတွေဒီသရောက်မှုကိုအဓိကခံစားနေကြရတာပါစကိုင်းတိုင်းကဖရဲတခွားမွေးစိုက်တဲ့တောင်သူတွေကတော့အရင်နှစ်တွေကတရုတ်ဈေးကွက်အတွက်ရည်ရွယ်ပြီးစိုက်ပျိုးကြပေမဲ့အခုနှစ်တော့စိုက်ဧကကိုထုတ်ဝဲလျှော့ချလိုက်ပြီးပြည်ရင်းဈေးကွက်အတွက်ပဲဥတီစိုက်တော့တယ်လို့ပြောပါတယ်။နိုင်ငံရေးအခြေအနေနဲ့နေဆက်ကုန်တွေတွေပြန်ကောင်းမှပဲဒီဘပို့ဖို့ပြန်စိုက်တော့မယ်လို့တောင်သူဦးတင်တန်းက VOA ကိုပြောပါတယ
်။ဒီနေ့မှာစိုက်ပြီးတော့ဒီအိုက်ဇာလိုလိုင်းကိုစိုက်ပြီးတော့မလောက်ကြတော့ဘူး။အခုချိန်ချင်းနေကပြန်စနေတယ်အပြင်းလေစားတယ်စားတာတော့ဒီကကုံမို့တော့ကောတော့ဖြိုးနိုင်တယ်ဒါပေမဲ့ဈေးကွက်ကြတော့ဒီနိုင်ငံရေးချင်းနဲ့ဒီကိုဆိုးဆိုးကတော့ဈေးကွက်ကမကောင်းတာလေသူ
မူဆယ်မြို့မှာလူတထောင်ကုသနိုင်တဲ့ကိုဗစ်စင်တာကိုတရုတ်မြန်မာနှစ်ဖက်ကုံတွေတွေနဲ့တာဝန်ရှိသူတွေပူးပေါင်းပြီးတည်ဆောက်နေတာပြီးလူနေပါရှိပါပြီဒီစင်တာပြီးရင်နှစ်နိုင်ငံရဲ့ဇက်ကုံတွေရေးကို105မိုင်ကနေအနည်းငယ်လမ်းနဲ့ကျင်စန်းကြော့ဂိတ်ကိုစက်တင်ဘာ15ရက်မှာစပြီးဖွင့်လှစ်သွားမယ်လို့သတင်းထွက်နေပေမဲ့နှစ်ဖက်ညှိနှိုင်းတာတွေမပြီးသေးဘူးလို့ကုံတွေတွေကပြောပါတယ်။နေဇက်ဂိတ်ကိုနိုဝင်ဘာလထဲမှာပြန်ပြီးဖွင့်နိုင်ဖို့အတွက်တရုတ်ဘက်ကကြိုးပမ်းနေတယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်။ဒီကနေ့စစ်ကောင်စီတို့သတင်းစာထဲမှာတော့ကျင်စန်းကြော့ဂိတ်ကနေနိုင်ငံကုံစီစစ်စစ်မှုပုံမှန်ဖြစ်နိုင်ခြင်းမရှိသေးဘူးလို့သတင်းဖော်ပြထားပါတယ်။ကုံတွေရေးဆောင်ကိုအမိပြုဝင်ဝေရှာနေသူအားလုံးနိုင်ငံကုံတွေရေးပုံမှန်ပြန်ဖြစ်အောင်မျှော်လင့်နေကြတယ်လို့သတင်းထဲမှာဖော်ပြထားပါတယ်ခင်ဗျာ
တရုတ်မြန်မာကုံတွေရေးလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ကမ္ဘာကျော်တိုင်းမဂ္ဂဇင်းကရွေးချယ်လိုက်တဲ့ဩဇာလွှမ်းမိုးတဲ့အမျိုးသမီး100ထဲမှာမြန်မာအမျိုးသမီး3ယောက်ပါဝင်တယ်ဆိုတဲ့အကြောင်းကိုပြောပြပေးကြပါတယ်တိုင်းမဂ္ဂဇင်းကရွေးချယ်လိုက်တဲ့ကမ္ဘာမှာဩဇာလွှမ်းမိုးတဲ့လူပုဂ္ဂိုလ်100စီးရင်ထဲမှာအာဏာရှင်စန့်ကျင်ရေးလှုပ်ရှားနေတဲ့မြန်မာနိုင်ငံကတိုင်းရင်းသူအမျိုးသမီး2ဦးလည်းပါဝင်ခဲ့ပါတယ်။အမျိုးသမီးငယ်တွေလည်းဖြစ်နိုင်ငံရေးပဋိပက္ခတွေကြားတဲ့အာဏာရှင်စန့်ကျင်ရာမှာဦးဆောင်ခဲ့တဲ့အထက်သူတို့ကိုအတိအမှတ်ပြုရွေးချယ်လိုက်တဲ့အပေါ်နိုင်ငံတွင်းကအမျိုးသမီးအလွာဇုံရဲ့အမြင်တွေကပ Belu si bahad le, yangonga lare dren bie zonggu, leima ga pyo bia bima ti bahad le.
Gabajo Times Magazine ga, gabama usao nai du, san pit di chuen du, si saong du saare gana zong ma, oza daya mu si zong lupo gu daya si yinggu, nisin to bia ma re.
အခုနှစ်ထောင်နှစ်စက်တစ်ခုနှစ်အတွက်စည်ရင်းနဲ့မှာမြန်မာမျိုးသမီးသုံးဦးအတိအမှတ်ပြုရွေးချယ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာအနွယ်ဖွားအာဂါတာတိတ်ပံပညာရှင်ဒေါက်တာမီမီအောင်နဲ့နှွေဦးတော်လိုင်းရဲ့မှာပါဝင်ခဲ့ကြတဲ့ကချင်တိုင်းရင်းသူအက်စတာစီနော်ကရင်တိုင်းရင်းသူမအီတင်ဆောင်မောင်တို့ကိုရွေးချယ်ခဲ့ပါတယ်။သူတို့နှစ်ဦးအခုလိုရွေးချယ်ရတဲ့အပေါ်အက်စတာစီနော သူတို့ကိုအတိအမှတ်ပြုရရောက်တယ်လို့တစ်ဖက်မှာလည်းလူငယ်တွေကိုနိုင်ငံ့အရေးမှာထဲထဲဝင်ဝင်ပါဝင်ဖို့နဲ့တော်လည်ရေးမှာပါဝင်ခဲ့တဲ့လူငယ်တွေကိုလည်းအတိအမှတ်ပြုရရောက်တယ်လို့အမျိုးသမီးအခွင့်အရေးလှောက်ရှားသူလွေပိုးငယ်ကပြောပါတယ်။ဒီလိုမျိုးတမီလက်ဖြစ်လူငယ်လက်ဖြစ်တဲ့အတွက်ကြောင့်မို့လွေဦးတော်နိုင်ရဲ့စားဆုံးသွားတဲ့အာဇာနည်တွေကလည်းပဲလူငယ်များစုဖြစ်တယ်အမျိုးသမ ဟိုလက်နဲ့ကန်တော်လိုင်းရေးပဲပြောပြောမျိုးလူထုစံကျင်ရေးမှာပဲပြောပါဝင်ခဲ့ကြတယ်ဆိုပေမဲ့လည်းအတိမတ်ပြုမှုကအရင်ကိုအားနည်းခဲ့တယ်ပေါ့နော်ခုကြတော့အဲ့လိုမျိုးတစုံတရာသူတို့ကိုအတိမတ်ပြုမှုအစကရေရလောက်တင်တာပေါ့နော်ဒါပေမဲ့အခုနောက်မှာမှ အတိမတ်ပြုချင်းခံခဲ့ရတဲ့ဆိုပေမဲ့လည်းပဲပေါ့နော်ဒါဒီအမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကိုအတိမတ်ပြုတာဖြစ်တယ်ကျမတို့အနာဂတ်မြန်မာနိုင်ငံဂျင်ဒါအီကွာလတီအတွက်လမ်းစတွေလည်းရလာနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်အဲ့ဒီအတွက်လည်းအလုပ်ပိုပြီးတော့မှလှုပ်လာမယ်လို့လည်းမျှော်လင့်ပါတယ်လို့လွေပိုးငယ်ကိုယ်တိုင်ကလည်း
EU ဥရောပသမဂ္ဂကပေးတဲ့ရှူမန်စုကိုနှစ်ထောင်နှစ်ပြည့်နှစ်ကရရှိထားသူဖြစ်ပါတယ်။အစားစင်တော့နဲ့မဲအီတင်စာမောင်တို့ဟာစစ်အာဏာသိမ်းပြီးနောက်ရန်ကုန်မြို့ကလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာရှေ့တန်းကပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။မန္တလေးကအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာဦးဆောင်ပါဝင်နေသူတူကလည်းအခုလိုလူငယ်တွေအတိမတ်ပြုခံရတဲ့အပေါ်ဂုံယူဝမ်းသာနေပါတယ် ဒီကြောင့်ကုသနိုင်တဲ့ကိုဗစ်စင်တာကိုတရုတ်မြန်မာနှစ်ဖက်ကုံတွေနဲ့တာဝန်ရှိသူတွေကဟောင်းရဲမန်တာရေပေါ့နော်အဲတော့ဥဆောင်နေဆိုတာတော့အဓိကကြည့်သူရင်အားရှိသူဖြစ်တယ်ဒီလိုထောက်ခံမှုကြောင့်ဒါဒီလိုမျိုးကဘာရှင်ပြီးရဲ့လိုပဲမြန်မာလေဟုတ်
အာနာဒင်္ဂလာခုနလကျော်ကြာလာတဲ့အထိပုံစံမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြနေတဲ့အထဲအများစုကလူငယ်တွေဖြစ်ပါတယ်။ရေကုန်မြို့ကလူငယ်တအူးကလည်းတော်လည်ရေးကာလတခြားလုံးမှာပါဝင်ခဲ့တဲ့တခြားအမျိုးသမီးတွေကိုလည်းမေ့လျော့ဖို့မဖြစ်ဘူးလို့ပြောပါတယ်။ဒီမှာမှာသူတို့ရှင်သတိပွဲကြီးအစားအလုပ်သမားတွေရဲ့တပိတ်ကနေစတာဖြစ်တော့အဲအလုပ်သမား ဒီလူတွေအကုန်လုံးပါလာအောင်လို့ဆွဲခေါ်ပေးခဲ့တဲ့အမတွေပေါ့နော်အဲ့လိုမျိုးသူတို့တွေဆိုလို့ရှိရင်လည်းတန်းတူကော်ပြူခံတဲ့နယ်လိုမြင်နေပေါ့နော်ဒီတော်လည်ပျက်ရှောက်လုံးမှာပေါ့နော်ပါဝင်ခဲ့တဲ့ဦးဆောင်ခဲ့တဲ့ဆရာမျိုးသမီးတွေလည်းရှိနေသေးတာပေါ့နော်မေးလျော်လို့မဖြစ်ဘူးပေါ့ဘာဖြစ်လို့လဲဆိုတော့တချို့တွေကကြတော့အဲ့လိုပေါ့နော်ကိုယ်တိုင်ကဦးဆောင်ပြီးတော့အဲ့လိုမျိုး အလုံးသမားတစ်ပိတ်လို့ပါလို့အထီးပါစခဲ့တယ်ဒါပေမဲ့ဒီစီးရင်တော့ပါတော့ပေါ့နော်။ဒီနေ့ဟိုပရိသတ်ဖြစ်ရတာပဲရှိရပေါ့နော်ဒါပေမဲ့အကုန်လုံးဒီထဲမှာပါဝင်တဲ့အမျိုးသမီးရှိတဲ့မျိုးသားတွေကြီးငယ်မိကြီးအကုန်လုံးရေကိုစားပြုရှားသွားတယ်လို့မြင်ပြီးတော့တကယ်ခွန်ယူပါတယ်ရှောက်ကဲ
Times မဂ္ဂဇင်းကရွေးချယ်လိုက်တဲ့2024ခုနှစ်အတွက်ကမ္ဘာမှာဩဇာတက်ရောက်မှုအစီအစဉ် ပုတ်ကိုအရောက်တရားထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့လည်းပါဝင်ပါတယ်။လက်ရှိမှာဖမ်းဆီးခံနေရတဲ့ဒေါ်အောင်ဆန်းစုကြည်လည်းအရင်က၃ကြိမ်အတိအမှတ်ပြုဆင်းရဲသွင်းခံခဲ့ရပူပါတယ်။
2022ခုနှစ်2020ခုနှစ်နဲ့2022ခုနှစ်တို့ကကမ္ဘာမှာဩဇာအလွန်မှုနိုင်ဆုံးပုဂ္ဂိုလ်အဖြစ်အတိအမှတ်ပြုခံခဲ့ရတာဖြစ်ပါတယ်ရှင်။လိမ္မာပြောပြတော့တာဖြစ်ပါတယ်။ဗီဒီယိုကနေခြားသာပြီးနေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုညစနေနိုင်အထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ။ ဒီကနေ့ခြားသာရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုညခုနိုင်ကနေဆက်နိုင်အထိလိုင်းတို့မီတာ30တက်30နဲ့50တက်တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍလေးကိုနားဆင်ရမှာပါဒီထဲမှာတော့ခြားသာရင်းနေ့ညတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြန်မာရေး30ချက်ကျမရေးကဏ္ဍနဲ့အတူအပတ်စဉ်တိုင်းရင်းသတင်းလောအစီအစ PDF တပ်ဖွဲ့တွေကွဲပြားခြားနားပုံကိုဦးအောင်ခင်ကရေးသားပြီးတော့ကုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။အကြမ်းဖက်စစ်အစိုးရကိုတနိုင်ငံလုံးကခုခံတွန်းလှန်ကြဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာလ9ရက်နေ့ကကြေညာပါတယ်။ NUG အစိုးရရဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာမိမိတို့ဒေတာအတွင်းကစစ်အာဏာရှင်နဲ့တောက်တိုင်အဖွဲ့အစည်းတွေကိုပြစ်မှတ်ထားဖို့လဲညွှန်ကြားပါတယ်။တချိန်တည်းမှာပဲစစ်အာဏာရှင်ရဲ့တောက်တိုင်တပ်ဖွဲ့တွေဖြစ်တဲ့ BGF နယ်ကြားဆောင်တပ်နဲ့ပြည်သူ့စစ်ကို PDF ပြည်သူ့တပ်နဲ့ပူးပေါင်းဖို့တိုက်တွန်းထားပါတယ်။ PDF ပြည်သူ့ကာကွယ်ရေးတပ်ဟာမြို့နယ်တိုင်းမှာရှိနေပြီးကြောက်ကြားအဖြစ်လှုပ်ရှားနေပါတယ်။ပြည်သူ့စစ်ဆိုတဲ့ရတလက်နက်ကိုင်အဖွဲ့ရှိနေတာဦးနှုတ်အစိုးရလက်ထက်ကလေးကပါ1953မှာအယတားလက်နက်ကိုင်အဖွဲ့ရှိနေပါပြီ2008အချိန်ကဥပဒေပြဋ္ဌာန်းတဲ့နောက်ပိုင်းမှာနေကြားဆောင်တပ်ပေါ်ပေါက်လာပါတယ်တိုင်းရင်းသားလက်နက်ကိုင်နဲ့တပ်မတော်သားအချို့ပေါင်းစည်းထားတဲ့အဖွဲ့ဟာ BGF နေကြားဆောင်တပ်ဖြစ်လာပါတယ်ကချင်ကရင်ကယားနဲ့ရှမ်းပြည်နယ်မှာနေကြားဆောင်တပ်ဖွဲ့26ခုရှိပြီးပြည်သူ့စစ်က52ခုရှိကြောင်းဂျွန်ဘူကန်နန်ရဲ့2016သုတေသနစာရမ်းမှာဖော်ပြထားပါတယ်။တိုင်းရင်းသားတပ်ဖွဲ့ကြီးတွေကခွဲထွက်သူတွေနေကြားဆောင်တပ်ဖြစ်လာကြပါတယ်
။တွန်လိုင်းရေးတပ်တန်းအရင်ဆုံးဖြစ်တဲ့ KNU ကရင်အမျိုးသားအစည်းအရုံးအခြေစိုက်တဲ့ကရင်ပြည်နယ်မှာနေကြားဆောင်တပ်73ခုရှိပါတယ်။အမိတ်ပေးစနစ်အရတပ်မတော်နဲ့ပေါင်းစည်းထားတဲ့တပ်ဖြစ်တဲ့အတွက်ငွေကြေးစစ်လက်နက်ပစ္စည်းနဲ့အခြားအထောက်ပံ့တွေရရှိပါတယ်။ဒီနည်းဆိုရရင်တော့တပ်မတော်လက်အောက်ခံပြည်သူစစ်ဟာနေကြားဆောင်တပ်ဖြစ်ပါတယ်တမရော်နဲ့ပေါင်းစည်းထားတာမို့လက်နက်ကြီးကန်ဆောင်ခွင့်ရရှိပါတယ်နေကြားဆောင်တပ်တစ်ခုမှာတမရော်အရာရှိ3ဦးနဲ့စစ်သား30ပါဝင်ပါတယ်နေကြားဆောင်တပ်ဟာမိသားစုစားဝတ်နေရေးအတွက်စီးပွားရေးလုပ်ရပါတယ်အခွန်အောက်ယူမှုဂုံထုတ်လုပ်မှုစိုက်ပျိုးရေးအိမ်ချမ်းမြေတစ်လုပ်ငန်းတပ်တူတွင်လုပ်ငန်းစတာတွေကိုနေကြားဆောင်တပ်ကလုပ်ကံခွင့်ရပါတယ်မူရည်စေဝါရောင်းဝယ်ရေးမှာလည်းနေကြားဆောင်တပ်နဲ့ပြည်သူစစ်တွေပါဝင်နေတယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါလေ
။တပ်မတော်နဲ့ပေါင်းစည်းထားတဲ့လက်နက်ကိုင်အဖွဲ့ကိုနေကြားဆောင်တပ်လို့ခေါ်ပြီးတပ်မတော်ကအတိအမှတ်ပြုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုပြည်သူ့စစ်လို့ခေါ်ပါတယ်။ပြည်သူ့စစ်တွေမှာယူနီဖောင်းအစ်စ်နဲ့ခွဲပြားတတ်မှတ်ထားတာမျိုးမရှိပါဘူး။တပ်မတော်ရဲ့ထောက်ပံ့မှုကိုလည်းမရကြပါဘူး။ဒါပေမဲ့စစ်စင်ရေးမှာတပ်မတော်ကိုကူညီရပါတယ်။တပ်သား10ဦးပါဝင်တဲ့အဖွဲ့ကနေတရားကျော်ပါဝင်တဲ့အဖွဲ့အထိပြည်သူ့စစ်အမျိုးမျိုးရှိပါတယ်။များသောအားဖြင့်တပ်ပတော်ကိုစန့်ကျင်တိုက်ခိုက်ရာကနေအပြစ်ရသဘောတူချက်ရယူပြီးတပ်ပတော်ဩဇာကပြည်သူ့စစ်ဘဝကိုရောက်သွားကြတာဖြစ်ပါတယ်။ဘဝရည်ရည်အတွက်ပြည်သူ့စစ်လုပ်ရတဲ့သဘောဖြစ်ပါတယ
်။နေကြောင်းတော့တက်တဲ့ပြည်သူ့စစ်အဖွဲ့ဟာကိုကျိုးစည်းဝါအတွက်တပ်မတော်နဲ့နားလည်မှုယူထားတဲ့တိုင်းသားလက်နက်ကိုင်တွေဖြစ်ပါတယ်။ဥပမာနေကြောင်းတက်အများဆုံးဒေသဟာကရင်ပြည်နယ်ဖြစ်ပြီးရွှေကုတ်ကိုတရုတ်လောင်ကစားမြို့ဟာနေကြောင်းတပ်တစ်ခုရဲ့စီးပွားရေးလုပ်ငန်းဖြစ်ပါတယ်။ဘဝရည်တည်ဖို့အတွက်တရုတ်ဝင်လုပ်ငန်းရော တရားမဝင်တဲ့လုပ်ငန်းရောလုပ်ကံကြသူတွေဖြစ်ပါလေ။နိုင်ငံလက်နက်ကိုင်အဖွဲ့ကြီးလိုနိုင်ငံရေးရွယ်ချက်ခိုင်ခိုင်မာမာရှိတာမဟုတ်ပါဘူး။နောက်ဆုံးစစ်အာဏာသိမ်းမှုကြောင့်ပေါ်လာတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ကတော့နိုင်ငံရေးစိတ်ဓာတ်ပြင်းထန်တဲ့အဖွဲ့အစည်းဖြစ်ပါလေ။ကျင်းမြောင်းတဲ့ကိုကျိုးစည်းဝါးကိုအဓိကထားတဲ့လက်နက်ကိုင်အဖွဲ့တွေမှာနိုင်ငံရေးအမျှော်မြင်မရှိကြတာများပါလေ
။ PDF ပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်ကတော့မြန်မာတိုင်းရင်းသားအပါအဝင်များပြားလာတာဖြစ်ပါတယ်။ယုံကြည်ချက်နဲ့တိုက်ခိုက်တဲ့အတွက်အာဏာရှင်တပ်မှာအကြအဆုံးများပါတယ်။အသေးပြောက်များတဲ့အခါတာဝေးပစ်လက်နေကြီးနဲ့ကြေးရွေကိုပစ်ခတ်တဲ့အပြင်လေချောင်းကနေလည်းဘုံကျဲပြီးတုံ့ပြန်ပါတယ်။ပြည်သူနဲ့အဆက်အသွယ်ပြတ်သားအောင်ဖြတ်လေးပြတ်လမ်းစဉ်ကိုအာဏာရှင်တပ်ကကျဉ်းသုံးလာပါတယ်။ရိခာတရင်းနဲ့ငွေကြေးတတားစုဆောင်မှုခက်ခဲသွားအောင်လုပ်တဲ့နည်းပါပဲ။ဒါပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်မှာတပ်မတော်သားနဲ့ရဲသားတွေပါဝင်လာတာကိုကြည့်ရင်ပြည်သူနဲ့အဆက်မပြတ်တာအလွန်တင်ရှားနေပါတယ်။အရင်ကတော့တိုင်းရင်းသားလက်နက်ကိုင်သာရှိပါတယ်။အာဏာသိမ်းပြီးမှမြမလက်နက်ကိုင်ပြည်သူ့ကာကွယ်ရေးတပ်တွေအလင်းအမြန်ပေါက်ဖွားလာတာကိုတန်အံ့တော်ဖြစ်နေကြပါတယ်။ Federal တပ်မကြီးပေါ်ထွက်လာမယ့်အလားအလားလို့လည်းမြင်ကြပါတယ်။နေကြဆောင်တပ်နဲ့ပြည်သူ့စစ်ဟာအမိန်နာဂပီကိုကျိုးရှာတဲ့တပ်ဖွဲ့တွေဖြစ်လို့ PDF ပြည်သူ့တပ်ဖွဲ့နဲ့သဘောဝါချင်းမတူပါဘူး။ဒါကြောင့်စစ်အာဏာရှင်ဒေါက်တိုင်အဖြစ်အသုံးခံခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေအမြင်မှန်ရပြီး PDF ပြည်သူ့တပ်နဲ့ပူးပေါင်းမလားဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါလေခင်ဗျာ
။ Walking Person ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA Pay Statistics ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလွှာကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမောက်ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရယ်ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရယ်စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA ကနေ့ခြားသောရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတစ်ခါတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ဆေးမျှတရေးအကြောင်းကိုပြောပြထားပါတယ်။ပြင်းထန်တဲ့ COVID-19 မျိုးကွဲအသစ်ဒေါက်တာပေါ်လာအဖီကာကွယ်ဆေးအလေးထားထိုးလာချိန်မှာထိရောက်နိုင်ရေးအတွက်အားလုံးမျှတစွာရရှိဖို့လိုနေပြီးမလိုတဲ့ထပ်မံထိုးနှံမှုတွေဆင်ခြင်ဖို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘလို့ထပ်မံမထိုးနှံသင့်တာပါလဲ။ဘာကြောင့်ဒီကာကွယ်ဆေးမျှတဖို့အရေးကြီးတာပါလဲ။ဒီအကြောင်းကိုတော့ညောင်မျိုးဆေးရုံကကုဆက်ယောဂအထူးကုဒေါက်တာဇီယာသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
โอเคตระเสียแท้เนี่ยสนุรุกุမြန်မာနိုင်ငံမှာဒီโควิดကာကွယ်ဆေးတွေအဓိကထားပြီးတော့ဟိုထိုးနေတယ်လို့ပေါ့เนาะနိုင်ငံတကာမှာလည်းဒီโควิดပိုးမျိုးကွဲသစ်တွေတွေ့ပြီးတော့ကာကွယ်ဆေးတွေကိုအဓိကထိုးနေရတဲ့အနေအထားမှာဆရာရေဒီနိုင်ငံတကာအတွေ့အကြုံတွေကမြန်မာပြည်အတွက်ဘလို့အကြံပေးမလဲဆိုတော့ဒီနေ့ဆင်းနေမှာမို့ဆရာဘာကနေဒီကစားပြီးရှင်းပြခြင်းလဲ
ပထမဆုံးတစ်ချက်ကဒီကိုဗစ်ကာကွယ်ဆေးကိုတတ်နိုင်လို့ရှင်ထိုးကြပါထိုးလို့ရတဲ့အခွင့်အလမ်းရှိလို့ရှင်လည်းထိုးပါပေါ့နော်အဲနောက်တစ်ခုကတော့ထိုးလို့ရတဲ့အခွင့်အလမ်းရှိတဲ့အချိန်မှာလည်းထိုးလို့မရသေးတဲ့လူတွေကိုလည်းအခွင့်အလမ်းကိုပေးပါပေါ့လေဆိုတော့လူငယ်တဲ့ကြာသာပတိနေရာနဲ့ကြူပါတယ်ဒီဝေးချုံမှာလည်းထွက်လာပါတယ်ဗက်ဆင်း equity မရှိတဲ့ကိစ္စကိုပြောတာပေါ့နော
်ဟုတ်ကဲ့ညီညီမျှမျှမရကြတာပေါ့နော
်ကဲတရားနဲ့တရားညီညီလူရမရတာပေါ့သူကတော့အဓိကတော့ပမာပြူပြောတာမဟုတ်ပါဘူးကျွန်တော်ဒီ US နိုင်ငံမှာတတိယဒိုးစီထိုးကြမယ်ဆိုပြီးတော့ဖြစ်လာနိုင်တဲ့အုပ်စုကဒီ September လအကုန်မှာဖြစ်မယ်ဆိုပြီးထွက်လာခြင်းမတွေ့ချိုရနေစာတန်းတစ်စောင်စာလေးတစ်စောင်ထွက်လာတာပေါ့လေအာကျွန်တော်စဉ်းစားမိပမာပြူတော့လည်းအကျိုးဝင်တယ်လို့ပေါ့လေဘာလဲဆိုတော့ဒီ vaccine US မှာအခုတတိယဒလုံးကိုထိုးလို့ရမယ်အခွင့်အလမ်းကြီးရှိနေတဲ့အချိန်မှာတခြားနိုင်ငံပေါင်းများစွာမှာ 1% နဲ့ 4% လောက်ပဲထိုးခဲ့ရတဲ့ country လေးရှိပါတယ်တဲ့ဆို example ပြောသွားတာကတော့ US မှာထိုးလို့ရရင်တောင်ပါပေါ့ဒီ delta ဆိုတဲ့ပမာနိုင်ငံမှာအခုဖြစ်ခဲ့တဲ့တကမ္ဘာလုံးမှာအခုလက်ရှိဖြစ်နေတဲ့မျိုးပွားပေါ့နော်အိန္ဒိယမှာစလာတဲ့အချိန်တုန်းကဖြစ်လာတဲ့အချိန်မှာအိန္ဒိယနိုင်ငံမှာ 4% ပဲ vaccine ထိုးတာ rate ရှိပါတယ် vaccine ထိုးဖို့96ရာခိုင်နှုန်းလုံနေတဲ့အချိန်မှာ delta ပေါ်လာပြီးတော့အဲ့စပေါ်တဲ့အချိန်မှာပေါ့ US မှာ delta ဆိုတာ 0% ပါဒါပေမဲ့ဒီနေ့ဒီအချိန်ကျွန်တော်တို့ US မှာ 99.9% delta ဖြစ်နေပါပြီဆိုတော့ US မှာလည်းကျွန်တော်တို့ not another wave အနေနဲ့တက်လာတာဆိုတော့သူပြောချင်တဲ့သဘောကတကယ်လို့သုံးခုထိုးတာတကယ်ဟုတ်လို့သလားမလိုအပ်ဘဲနဲ့ထိုးနေမဲ့အစားတချို့လူတွေပြောတာပါနော်ဟိုမထိုးရသေးတဲ့လူကအမြောက်အများရှိပါတယ်ကျွန်တော်တို့ဒီဗမာနိုင်ငံမှာဆိုရင်ကျွန်တော်ထင်ပါတယ်တိရခိုင်တုံးကနေ၄ခိုင်တုံးကဗမာနိုင်ငံမှာအဲ့လောက်ပဲရှိပါမှာဒီနေ့ဒီချိန်တိရကျွန်တော်အခုလိုမျိုးဒီ vaccine ကိုရနိုင်တဲ့အခွင့်အလမ်းရှိတဲ့လူတန်းစားတွေဟိုနောက်တစ်ခုကငွေကြေးတက်နိုင်တဲ့လူတန်းစားတွေဒါအိန္ဒိယဆေးနှလုံးထိုးပြီးွားလို့ရှိရင်အခုချိန်မှာတရုတ်ဆေးရလို့ရှိရင်ထိုးစရာမလိုပါဘူးအိန္ဒိယဆေးနှလုံးကလည်း protection ပေးထားပြီးသားဖြစ်ပါတယ်ကိုယ်နည်းတူစွာပဲတရုတ်ဆေးနှလုံးထိုးသားပြည့်တဲ့တရုတ်ဆေးနောက်ထပ်သလုံးထိုးလို့လည်းပို့ပြီးတော့ကောင်းလာမယ်ဆိုတော့ data ဆိုတော့ဒီနေ့ဒီချိန်ဒီမရှိသေးပါဘူးဆိုတော့သူကပြောချင်တာတော့ဒီ US လူတွေပြောချင်တာပါအဓိက vaccine တွေကိုတခြားနိုင်ငံတွေကိုပြူပါပေါ့လေအများကြီးအကျိုးအမြတ်ဖြစ်ဆုံးမယ်တခြားနိုင်ငံတွေမှာဒီရောဂါထိန်းနိုင်မှသာမင်းအဲ့ဒီနိုင်ငံတွေကနေတစ်ဆင့် example ကတော့အိန္ဒိယမှာကျွန်တော်မထိန်းနိုင်တဲ့အတွက်ကြောင့် delta ဆိုတဲ့ဟာအခုချိန်မှာတစ်ကမ္ဘာလုံးကိုပြန့်သွားတယ်ပေါ့လေဆိုတော့ delta ဆိုတာဒါသိတဲ့အပိုင်းပေါ့နောက်နှစ်ဒီမှာလာရီမှာတခြားသောမျိုးပွဲတွေရောဖြစ်လာနိုင်သေးလားဒီလိုမျိုးပေါ့ vaccine ထိုးတာနည်းနည်းလေးရထားတဲ့ country တွေအနေနဲ့ဒါမျိုးပေါ်လာလို့ရှိရင်ပြတ်မှာပဲဆိုတော့အဲ့ဒါကိုဆိုလို
့ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီကာကွယ်ဆေးထိုးနေတဲ့အနေထားမှာပေါ့နော်အခုတချို့ကလည်းဒီယောဂဖြစ်ပြီးမှသူတို့အတွက်ဆိုရင်ရောဆရာဘယ်လိုအကြံပေးလဲ
ဒီအဖြေကပေါ့နော်ကျွန်တော်နှစ်လလောက်ဆိုရင်တော့ပေးစီစကြဖြေနိုင်တဲ့အနေထားတစ်ခုရှိမှာပေါ့အခုလက်ရှိမှာအနေထားရပြောတာပေါ့နော်ယောဂရထားပြီးတဲ့လူနာတယောက်ကနောက်ထပ်တစ်ချိန်ယောဂပြန်ဖြစ်နိုင်တာဆိုဖြစ်နိုင်ပါတယ်ဒါပေမဲ့လည်းဖြစ်ဖို့ chance ဆာတော့တော်တော်လေးတော့နည်းပါတယ်အခုလက်ရှိအနေထားကျွန်တော်တို့ဒီ US CDC ပေါ့နော်ဌာနကနေတော့6လနေတစ်နှစ်အတွင်းတော့လုံးဝဖြစ်နိုင်ဖို့ chance ဆိုတာတော်တော်လေးတော့နည်းပါတယ်3လဆိုတာတော့တေချာသလောက်ကိုနောက်ထပ်ပြောတာသူပြန်ဖြစ်ဘူးဆိုတာတော့တေချာတယ်အဲ့ဒါကိုပေါ်မှာမူတည်ပြီးတော့အခုလက်ရှိအနေထားမှာဒီနာတယောက်ကကိုဗစ်ရလိုက်တယ်။သူက vaccine လိုပါတယ်။ဘယ်တော့လိုတယ်လဲ။လောလောလတ်တော့ vaccine မလိုသေးပါဘူး။နှစ်ပိုင်းရှိပါတယ်။နံပါတ်1တစ်ချက်ကသူဒီဖြစ်လာတဲ့ယောဂပိုးပေါ့နော်။ကျွန်တော်အခု example ပြောရဆိုတော့ဒီရန် hot topic ဖြစ်တဲ့ delta ဖြစ်နေလို့ရှိရင်သူ community တွေကိုပြန်သွားရပေါ့နော်။ဒီ delta ပဲသူပြန်တွေ့ပါမှာ။ဆိုရင်ဒီ delta တော့သူမရဘူး။ဘာလို့လဲဆိုတော့သူကိုယ်ခန္ဓာထဲမှာဒီယောဂကိုတိုက်ထုတ်နိုင်တဲ့ antibody ဆိုတော့တဘာဝအပြင်ပေါ်လာပြီးဖြစ်နေဒါပေမဲ့ဒီ community ထဲမှာနောက်ထပ်ပိုးတစ်ကောင်ထပ်ပြီးတော့ဖြစ်နိုင်သေးလားဆိုတာတော်ယုံတန်ယုံတော့မဖြစ်လာနိုင်သေးပါဘူးဒီနေ့ဒီချိန်ဒီတစ်ကဘာလုံးထဲမှာ delta နဲ့ gamma နှစ်ကောင်တစ်ခါတည်းတန်းပြီးတော့ပေါ်လာတယ်ဆိုတာမရှိပါဘူးဒီလိုမျိုးတစ်ခုတစ်ခုချင်းစီပေါ်လာတယ်ပေါ့လေဒါအဲ့ဒါကြောင့်မို့သူတို့ကပြောတာချင်းချင်းကြီးတော့ထိုးစရာတော့မလိုပါဘူးတကယ်လို့ထိုးမယ်ဆိုရင်လည်းဒါကတော့ဒီ US မှာရှိတဲ့ messenger RNA လို့သုံးတာပေါ့နော်တစ်လုံးပဲထိုးလို့ရှိရင်လုံလောက်ပါတယ်ဒါကတော့ US မှာရှိတဲ့ဘက်စင်းတစ်ခုပဲပြောတာပါ Pfizer နဲ့ဟိုပေါ့
ပါတ
ယ်မော်ဒယ်ကအဲ့နှစ်ခုပဲကျွန်တော်အဓိကပြောတာပါဂျန်နဲ့ဟာတော့ကျွန်တော်တို့မှ data မရှိတဲ့အတွက်ကြောင့်ပြောလို့မရပါဘူးဆိုတော့နောက်တစ်ခါကျွန်တော် state တစ်လုံးကိုထပ်ပြီးတော့ save ဖြစ်တယ်နောက်တစ်ချက်ကအရင်တော့ဘက်စင်းထိုးထားပြီးတဲ့လူအခုပြန်ဖြစ်တယ်နောက်တစ်စလုံးထိုးအောင်ဆိုတော့သူတို့ကတော့ဒီနေ့ဒီချိန်မှာထိုးစရာမလိုတော့ပါဘူး။ဘာဖြစ်လို့လဲဆိုတော့ကိုက fully vaccinated ဖြစ်သွားပြီဖြစ်တဲ့အတွက်ကြောင့်
ဟုတ်ကဲ့ဆရာရေအခုဒီမြန်မာပြည်မှာထိုးနေရတဲ့ကာကွယ်ဆေးကတော့ဆရာကနကပြောသလိုပဲအမေရိကန်မှာထိုးတဲ့ကာကွယ်ဆေးနဲ့မတူတဲ့အခါကျတော့အဲ့ဒီအပေါ်မှာရောဒီအနေထားက
ကျွန်တော်ကျင်နာပြောတာပေါ့နော်ဥပမာအိန္ဒိယဆေးလို့ခေါ်တဲ့ကိုဗစ်ရှိရတော့တော်တော်လေးတော့ဆင်တယ်ဗျာဆိုတော့ spike protein antibody ကိုထုတ်ပေးရဆိုတော့သိတော့ပွာချမှုမရှိဘူးလို့ထင်တယ်။ဒါပေမဲ့လည်းအခုလက်ရှိဘာမှ data ရှိတော့ကျွန်တော်တို့ပြောရပါမယ်။ဟုတ်ပြုတ်ဆေးရတော့နည်းနည်းလေးသမယိုးကျနီလန်နဲ့ထုတ်ထားတဲ့ဆေးဖြစ်တဲ့အတွက်ကြောင့်နည်းနည်းပွာချမှုတော့ရှိချင်တော့ရှိမယ်လို့ထင်တယ်ဒီလိုမျိုးဒီ antibody ထွက်လာတဲ့အပိုင်းပေါ့နော်ဘယ်လိုလူတွေကို protection လုပ်နိုင်မလဲ။
ဟုတ်ကဲ့ဆရာကြီး။အဲ့တော့နောက်ထပ်ရောဒီကာဝယ်ဆေးနဲ့ပတ်သက်ပြီးတော့
အထူးသဖြင့်ပေါ့ခုဆိုလို့ရှိရင်ပမာနိုင်ငံမှာမြို့တွေမှာတော့ဒီ covid ဖြစ်တာကတော့ကြာသွားပါပြီ။ဒါဒါကဘာလို့လဲဒီလိုပတ်သက်ပဲရှိတာပါဒါပေမဲ့လေအဲ့ဒီအနေနဲ့တစင်တခြားသောအရက်တွေကိုစပြီးတော့ကူးတယ်ကျွန်တော်တို့နယူးယောက်ပြီးလို့ရှိရင်အနီးအနားမှာရှိတဲ့မြို့ပြည်လေးတွေကိုတစင်ကူးရတာပေါ့နော်ဆိုတော့ကျွန်တော်ထင်ပါတယ်ပုံမှန်နိုင်ငံမှာဒီနေ့ဒီချိန်မှာလည်းနယ်ဒီမှာလည်းစပြီးတော့ပုံမြို့ရွာကြီးရွာလေးတွေမှာစပြီးတော့ဖြည့်စီဖြစ်လာပြီလို့ထင်ပါတယ်ပါဆိုလို့ကျွန်တော်လည်းဆိုတော့နယ်ဒီမှာလည်းဒီကာကွယ်ဆေးကိုထိုးပါရတဲ့အခွင့်အရေးထိုးကြပါဒီလိုထိုးခြင်းအပြင်မိမိရဲ့မိသားစုကိုပိုကာကွယ်ပေးနိုင် ကိုချမ်းမာမှာကိုကပင်တော်ဦးစီးဆိုရင်မိတရားစုကိုအရေးကိုကိုကကိုယ်တိုင်လုပ်ပေးလို့ရမယ်အခွင့်အရေးရှိတာပေါ့နော်ဒါမှမဟုတ်လည်းအိမ်တော်ဦးစီးမဟုတ်ရင်တော့မှလည်းကိုယ့်အိမ်မှာရှိတဲ့အဖိုးအွားတွေကုလေးတွေအတော်တွေဆိုတာလည်းရှိတာပေါ့ဒါကြောင့်မို့ကျွန်တော်ပြောချင်တာကပထမပြောသလိုပဲပေါ့မျိုးတွေမှာသုံးလုံးထုံးနေကြမယ်အစားဒီကျေးရွာမှာရှိတဲ့လူဒန်းစားတွေအစင်ကြီးပုံးရက်ွက်မှာရှိတဲ့လူဒန်းစားတွေပေးပါသူတို့မှယောဂဖြစ်မှမြို့ကိုလည်းပြန်ပြီးပြူတာပါကျွန်တော်တို့ကိုယ်တိုင်ကြုံပြီးသား
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ပတ်စင်ဂျမိုက်ကနာကိုကိုမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်တင်ဆက်ပေးနေကြတိုင်းသတင်းလောအစီအစဉ်အလဲပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်စခန်းကိုချင်းလူထုကာကွယ်ရေးတပ်နဲ့ချင်းအမျိုးသားတပ်တို့ကပူးပေါင်းတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီတပ်ကိုလဲနေလျောင်းမင်းဆောင်မကြံတိုက်ခိုက်ကြဖို့ NUG အစိုးရကထုတ်ပြန်ခြင်းရှမ်းတပ်မတော်နှစ်ခုကနေနေစုမှုရေးတပ်ပွဲကြောင့်ရှမ်းကြီးလက်ပြည်သူ 2,300 ကျော်နေရက်ထပ်မံစွန့်ခွာနေကြရပါတယ်။စတဲ့သတင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်းမြို့နယ်အိန္ဒိယမြန်မာနယ်စပ်လုံလောကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုချင်းအမျိုးသားတပ်မတော် CNA CDF ပူးပေါင်းတပ်ကဝင်ရောက်တိုက်ခိုက်သိမ်းပိုက်လိုက်ပါတယ်စက်တင်ဘာလ17ရက်နေ့စခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်က12ဦးသေဆုံးပြီးချင်းအမျိုးသားတပ်မတော် CNA နဲ့ချင်းလန်ကာကွယ်ရေးတပ် CDF တို့ဘက်က10ဦးဒဏ်ရာရရှိခဲ့တယ်လို့ချင်းလန် Defense Force CDFကထုတ်ပြန်ပါတယ် CNA CDF ပူပေါင်းတပ်ဖွဲ့ဟာအင်အားလေးရဝန်းကျင်နဲ့လုံလဲတပ်စခန်းကိုနှစ်ကြိမ်တိုင်တိုင်ဝင်ရောက်တိုက်ခိုက်ပြီးမှစခန်းတစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့တာလို့ပြောပါတယ်စစ်ကောင်စီလူထုရက်ရွာနေအိမ်တွေကိုတိုက်လေရင်တွေနဲ့ဘုံကျဲတိုက်ခိုက်လို့လုံလဲကျေးရွာကမက်ဒရစ်ဖေးရကြောင့်ပါဝင်လူနေအိမ်တွေမိလောင်ပျက်စီးခဲ့ရကြောင်းတိုက်ပွဲကြောင့်လူထုထောင်ကျော်အိန္ဒိယနိုင်ငံဘက်ထွက်ပြေးခိုလုံနေကြရကြောင်း CDF ကပြောပါတယ်လုံလဲတပ်စခန်းဟာအိန္ဒိယမြန်မာနယ်စပ်မှာတည်ရှိတဲ့အချက်အခြာကျစစ်ရေးမဟာဗျူဟာကျတဲ့စခန်းတစ်ခုဖြစ်ပါတယ်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်ထဲမှာမိုင်တဲ့ဖုန်းတိုင်တွေလုံခြုံရေးအတွက်နဲ့ချောင်းဆောင်တပ်ကကြေးအောင်အုပ်ချုပ်ရေးမှုတွေကိုဆင့်ခေါ်ပြီးရွာသားတွေကိုတိန်ထောင်ကျပ်2000လုံးနဲ့အတူတရက်ရွာသား4ဦးတာဝါတိုင်ဆောင်ဖို့ဆင့်ဆိုလိုက်ပါတယ်စက်တင်ဘာ14ရက်နေ့တုန်းကလိုင်းပွဲမြို့နယ်ထဲကဥတောင်းရွာနဲ့နှစ်တအုံကြေးရွာအုပ်ချုပ်ရေးမှုတွေကိုနေချောင်းဆောင်တပ် PGF တွေကခေါ်ယူတွေ့ဆုံပြီးဆင့်ဆိုခဲ့တာပါအာနာတိန်စစ်ကောင်စီတပ်ပိုင်မိုင်တဲ့ဖုန်းတာဝါတိုင်ဖျက်ဆီးခံရမှုမရှိစေရတဲ့နေမြေခံ PGF တွေကကြေးရွာအုပ်ချုပ်ရေးမှုတွေကိုအခုလိုအမိန့်ပေးစေခိုင်းတာဖြစ်တယ်လို့လည်းဒေသခံရွာသားတွေကပြောပါတယ်စက်တင်ဘာလ9ရက်နေ့တုန်းကအမျိုးသားညီညွတ်ရေးအစိုးရ NUG ကလဲနေလေအောင်မြင်းဆောင်မကြံစစ်ကောင်စီကိုတော်လှန်ဖို့ကြေညာပြီးနောက်ပိုင်းအာဏာသိမ်းတပ်ပိုင်မိုင်တေဖုန်းတာဝါတိုင်တွေစက်တိုက်ဖောက်ခွဲခံနေရတာပါ
ရခိုင်ပြည်မြောက်ဦးမြို့နယ်ခရိုင်တရားရုံးမှာအကြမ်းဖက်ဥပဒေပုံမှန်တွေနဲ့တရားရင်ဆိုင်နေရသူတချို့စက်တင်ဘာလ14ရက်နေ့ညနေပိုင်းမှာမြောက်ဦးအချုပ်ခန်းကနေလွတ်မြောက်လာကြပြီလို့သိရပါတယ်အခုလွတ်မြောက်လာသူတွေကတော့ကြောက်တော်မြို့နယ်မိဝရွာရုတ်သားရွာအပောက်ဝရွာမာလာရွာနဲ့တော့ပန်စင်းကျေးရွာသားတွေဖြစ်ပြီးစုစုပေါင်း16ဦးဖြစ်တယ်လို့မြောက်ဦးမျိုးခံတဦးဖြစ်သူကိုညီညီကပြောပါတယ်သူတို့ကို2019ခုနှစ်ကရခိုင်တပ်တော် AA နဲ့ဆက်ဆက်မှုရှိတယ်လို့စွပ်စွဲပြီးစစ်တပ်ကဖမ်းဆီးတရားစွဲဆိုခဲ့တာဖြစ်ပါတယ်စက်တင်ဘာလ9ရက်နေ့ကလည်းစစ်တွေဘူးဒီတောင်နဲ့ကြောက်ဖြူအချင်းထောင်တွေကနေအကြမ်းဖက်ဥရေပုံမှန်တွေနဲ့အမှုရင်ဆိုင်နေရသူ16ဦးလွတ်မြောက်လာခဲ့တဲ့အတွက်အကြမ်းဖက်မှုဥရေပုံမှန်တွေနဲ့တရားရင်ဆိုင်နေရသူပေါင်းဒီလအတွင်းမှာ30နှစ်ဦးလွတ်မြောက်လာခဲ့ပြီဖြစ်ပါတယ်အကြမ်းဖက်ဥပဒေပုံမှန်တွေနဲ့တရားရင်ဆိုင်နေရသူနောက်ထပ်100ကျော်ရှိနေပြီးသူတို့လွတ်မြောက်ဖို့အတွက်မိသားစုဝင်တွေကတောင်းဆိုနေကြပါတယ်
အနာဒင်းစီကောင်စစ်တပ်ကိုလူထုတရက်လုံးတော်လံဖို့မြို့တညီအစိုးရ NUG ထုတ်ပြန်နေချိန်ရှမ်းပြည်မှာတော့ရှမ်းလက်နက်ကင်တပ်နှစ်တပ်ကနေမြေလူပြီးတိုက်ပွဲဆက်တိုက်စီနွှဲလာနေလို့ဒေသခံ2300ကျော်အတစ်ထပ်မှနေရဆွန့်ခွာနေကြရပါတယ်ရှမ်းပြည်တောင်ပိုင်းမိုင်းကမြို့နယ်ထဲမှာ SSPP နဲ့ RCSS တပ်တို့စက်တင်ဘာ14ရက်နေ့ကတိုက်ပွဲဖြစ်ပွားနေတာပါတိုက်ပွဲကြောင့်မိုင်းကန်မြို့အရှိတ်ဘက်ဟိုခိုင်ကျေးရွာအုပ်စုတွင်းနေဒေသခံတွေစစ်ပေးစစ်တန်ရင်ဆိုင်နေကြရပါတယ် RCSS ဟာလူထုထောက်ခံတဲ့တပ်ဖြစ်လို့ရှမ်းပြည်နယ်အတွင်းမြစ်တီနေရာမှဆိုလူထုဖိတ်ခေါ်ရင်တွာလာလှုပ်ရှားလို့ရတယ်လို့ပြောပြီး SSPP ကတော့သူတို့ထိန်းချုပ်နယ်မြေထဲမှာ RCSS တပ်တွေနဲ့ကြော်လာလို့တိုက်ထုတ်ရတာဖြစ်တယ်လို့ပြောပါတယ်
မွန်ပြည်တစ်ပါတီထိန်းချုပ်နယ်မြေတထုံနဲ့မော်လမြိုင်တွင်မှရရှိထားတဲ့ကိုဗစ်ကာကွယ်ဆေးခွဲတန်းတွေထက်လာရောက်ထိုးနှံသူများပြားတဲ့အတွက်ဆေးမလုံလောက်မှုပြဿနာနဲ့ကြုံတွေ့နေရတယ်လို့သိရပါတယ်တထုံခရိုင်အတွက်ခွဲတန်းရထားတဲ့ကာကွယ်ဆေးအလုံး850ကိုစက်တင်ဘာလ9ရက်နေ့ကပထမအကြိမ်ထိုးနှံပေးခဲ့တဲ့နေရာမှာလူ1500လောက်လာရောက်စည်းရင်းပေးသွင်းထားတာမျိုးဆေးတွေထပ်ပြီးမကြားခဲ့ရတာလို့ခရိုင်တာဝန်ရှိသူတဦးကပြောပါတယ်အလားတူမော်လမြိုင်ခရိုင်တောင်ပေါက်ကြီးရွာမှာလည်းပထမအကြိမ်ကာကွယ်ဆေးထိုးပေးခဲ့တဲ့အစီအစဉ်မှာဆေးလာထိုးတဲ့လူတွေကဆေးခွဲတန်းချက်ညနေတဲ့အတွက်ဆေးဝါးမလုံလောက်ခဲ့ပါဘူးမွန်ပြည်သက်ပါတီဗဟိုကိုဗစ်ကာကွယ်တာစီရေးကော်မတီရဲ့အစီအစဉ်နဲ့မွန်အမျိုးသားကျန်းမာရေးဌာနကဝန်ထမ်းတွေနဲ့ဒေသခံဆရာဝန်တွေပူးပေါင်းပြီးမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေ9နေရာမှာကာကွယ်ဆေးထိုးဖို့စီစဉ်ထားပြီးမွန်ပြည်သက်တပ်ဖွဲ့ဝင်အားလုံးကိုဗစ် -19 ကာကွယ်ဆေးမထိုးမနေရအမိန့်ထုတ်ပြန်ထားပါတယ်
တဲ့င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်ချန္တလန်မြို့ပေါ်မှာအာနာသိန်းစစ်ကောင်စီတပ်ဖွဲ့နဲ့ချင်းဒေသကာကွယ်ရေးတပ် CDF အကြားမြို့တွင်တိုက်ပွဲဖြစ်ပွားပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လူနေအိမ်တွေကိုရန်တမ်းပစ်ခတ်မှုတွေရှိရဲ့အပြင်လူသေဆုံးမှုတွေလည်းရှိလာတာကြောင့်မြို့ပေါ်မှာနေတဲ့အတော်များများမှာကျေးလက်ဘက်ကိုတိမ်းရှောင်နေကြရတယ်လို့သိရပါတယ်အကြောင်းဆောင်ကိုတော့ကိုရောဘက်ကစုစည်းထားပြီးတော့ကိုဆိုင်မုံကတင်ဆက်ပေးထားပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်ကမိုင်20လောက်တာဝေးတဲ့ထန်တလန်းမြို့မှာဩဂုတ်လကုန်ပိုင်းကစပြီးစစ်ကောင်စီနဲ့ CDF လို့ခေါ်တဲ့ချင်းဒေသကာကွယ်ရေးတပ်တို့မြို့တွင်တိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲကြောင့်စစ်ကောင်စီဘက်ကလူထုရဲရာတွေကိုပြစ်မှတ်ထားပြီးလက်နက်ကြီးတွေပစ်ခတ်နေတယ်လို့ထန်တလန်းစစ်သေးဆောင်တွေကိုအကူအညီပေးနေတဲ့ဖွဲ့တော်ဝင်ရှိသူတို့ကပြောပါတယ
်ထန်တလန်းအတင်းမှာပေါ့နော်စစ်ပွဲဖြစ်တဲ့စစ်သားတွေကဒီထန်တလန်းမိသားစုကိုရမ်းပြီးတိုင်ခါရတဲ့သူတွေလည်းရှိတယ်ပြင်းညမှာလည်းအင်းမျိုးကိုလိုက်ဖြစ်နေတယ်အဲကြတော့လူအပြည်သူလူထုတွေကဒီတန်တလန်မှာမနေရေတော့ဘူးတန်တလန်မြို့နေမှာရှိတဲ့ရွာတွေမှာအမျိုးရှိတဲ့သူတွေကအမျိုးစီမှာအမျိုးမရှိတဲ့သူတွေကဒီလိုကြောင်းဒီ camp အဲ့လိုမျိုးတန်တလန်ရက်ကအလိုက်နဲ့ဒီလိုမျိုးဖြစ်ပြီးတော့ပါရှိတယ်အဲ့ဒီနေရာမှာပါတယ်လူဦးရေအရတော့အခုကျွန်တော် data ရထားတဲ့လောက်ကတော့ထောင်ချော်လောက်တော့ရှိပြီဒါပေမဲ့ဒီထက်အများကြီးရှိနိုင်ပါသေးတယ
်ထန်တလန်မြို့ပေါ်မှာဩဂုတ်လနောက်ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ CDF တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲ့ဒီတုန်းကလည်းစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့လူနေရပ်ကွက်ပေါ်ပစ်ခတ်လို့ထန်တလန်မြို့ခံ3ဦးသေဆုံးပြီး10ဦးထက်မနည်းတန်ရာရရှိခဲ့ပါတယ်လက်ရှိအနေထားလဲထန်တလန်မြို့ပေါ်တိုက်ပွဲအခြေမျိုးဖြစ်လာနိုင်တယ်လို့စစ်ပေးဆောင်ကူညီရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
အခုတော့လုံခြုံစိတ်ချလို့တော့မရသေးဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ SAC စစ်သားတွေကဘယ်နာကနဲ့စစ်တုံးဖွင့်မလဲဆိုတာကျွန်တော်တို့မသိရသေးဘူး။အဲ့ဒီအတွက်ကြောင့်လုံခြုံတယ်လို့ပြောလို့မရသေးဘူး။အိန္ဒိယပြည်ဖြတ်သိမ်းခင်အချိန်ပေါ်တော့ဒီတော့လုံခြုံတယ်လို့တော့ပြောလို့မရသေးဘူး 100% တော့
စစ်ပေးဆောင်ပြည်သူတွေဟာထန်တလန်းမြို့နယ်အတွင်းမှာရှိတဲ့ကျေးရွာစာတင်ကျောင်းတွေဆွေမျိုးတွေထံမှာတွားရောက်ခိုလုံနေကြတာဖြစ်ပြီးစားဝတ်နေရေးအတွက်လည်းအခက်အခဲဖြစ်နေကြတယ်လို့သိရပါတယ်။အလားတူပဲချင်းပြည်နယ်ထန်တလန်းမြို့နယ်အိန္ဒိယမြန်မာနယ်စပ်မှာတည်ရှိတဲ့လုံရဲကျေးရွာမှာစစ်ကောင်စီတပ်နဲ့ချင်းမျိုးတပ် UCNA CDF ဖူးပေါင်းတပ်တို့စက်တင်ဘာလ10ရက်နေ့ကတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်ကကြက်လီရင်နဲ့ပုံကျဲတိုက်ခိုက်နေလို့ဒေသခံထောင်ကြီးအိန္ဒိယနိုင်ငံမစ္စူရန်ပြည်နယ်ကိုထွက်ပြေးတင်းရှောင်နေကြရပါတယ်
။ဆက်ပြီးတော့မြန်မာပြည်သူလူထုကိုစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကနဲ့ကူညီကာကွယ်ပေးဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုအားကိုးလို့မရတော့ဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ23ရက်နေ့မှာကြေညာလိုက်တဲ့အပေါ်တိုင်းနာနိုင်ငံရဲ့အကဲခတ်တွေကဘယ်လိုမျိုးမြင်ကြပါသလဲမိကီယာမွန်ကလည်းစူးစီးတင်ဆက်ပေးထားပါဗျ
အာဆီယံနဲ့နောက်အောက်စုပါဝင်ဖြစ်ပွားနေတဲ့မြန်မာအရေးကိုငြိမ်းချမ်းတဲ့အနေနဲ့ဖြည့်ရှင်းဖို့တဝရတီတီထောက်ပေါ်လာတဲ့အပေါ်နိုင်ငံရေးလှည့်လတ်တုံးတတ်သူဦးရထွန်းတီဝါကခုလိုပြောပြပါတယ်။
ကိုရှိတဲ့အားနဲ့ကိုပဲနိုင်အောင်တိုးသားကြမှာပေါ့။NUG အနေနဲ့ကလည်းရည်ပြပြောလိုက်ပြီးသူတို့အရေးတော်ပုံကိစ္စကိုနိုင်ငံတကာကိုအားကိုးနေလို့မရဘူး။တိရတဲ့အတိုင်းပဲအဲဒီကုလသမဂ္ဂကတို့ဘာလို့ကလဲသူတို့ကိုယ်တိုင်ဘာမှဝင်မလုပ်နိုင်တဲ့အခါကျတော့အာဆီယံကိုလွှဲတယ်နော်။တရုတ်ကလည်းနိုင်ငံကြားကနေပြောတတ်တယ်နဲ့ဝင်ပြီးတော့ဆက်ဖက်တာကိုကန့်ကွက်တယ်။ဒါပေမဲ့အဲ့ဒါတွေ
သမဂ္ဂတွင်ရမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mrs. Christine Bugana က EOS အပြည့်အစုံဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးပို့မြူသားလုံမြောက်ရေးအဖွဲ့ BNLO ရှေ့ဆောင်တွေကဘူမူကြီးခွန်ဥက္ကကအခုလိုပြောပြပါတယ်
။နည်းနည်းတော့အစိမ်းမကောင်းဖြစ်တာပေါ့အတော်ကြီးမှာဒီစုပ်ပူတောင်းကြမ်းမှုဟိုဒီသူ့ထပ်ပံ့ညို့တွေပုံများလာမှာကြောက်တာပေါ့သူတို့ဒါကြောင့်နည်းနည်းတော့သူ့ရဲ့မကင်းဖြစ်တယ်ဆိုတဲ့အပန်းလေးထွက်လာပြီးတော့ NUG ပေါ်မှာသူထောက်ခံအားပေးတဲ့ဟာကိုပြန်တုံ့ပြန်တဲ့သဘောတွေရှိပြန်လို့တော့ပြောသွားတာ
ပဲပြဿနာတွေကိုနောက်နိုင်ငံတွေကစပွဲဝိုင်းမှာဆွေးနွေးစီခြင်းပြင်မဲ့လေစစ်ကောင်စီနဲ့ NUG ကြားညှိနှိုင်းလို့မရတဲ့အနေအထားမှာရှိနေတယ်လို့ဦးရထွန်းတိဘောကအခုလို့တုံ့ပြန်ပါတယ
်အဓိကတော့နိုင်ငံတကာကပြဿနာတွေကိုစပွဲဝိုင်းမှာဆွေးနွေးစီခြင်းတာဒီနာဆာကကလည်းသူတို့ကအမြဲတမ်းအာဏာယူထားဖို့မဟုတ်ဘူးဒီကောက်ပွဲလုပ်ပေးပါမယ်အချိန်ကဥဒေတိုင်းသွားနေတာပါလို့သူတို့ကလည်းအဲ့ဒါလို့ပြောထားတယ်ဒီတိုင်းမှမအဲဒီ NUG ဘက်ကကြတော့လည်းမဟုတ်ဘူး2020ရွေးကောက်ပွဲကရလကတရားမျှတတဲ့ရလဖြစ်တယ်အဲ့ဒီအတန်ကြံပြီးတော့အပြစ်မှတ်ပြုပေးရမယ်အဲ့ဒါမှသူတို့လက်ခံမယ်ဆိုတော့ဒီနှစ်ခုကြာမှာညှိလို့ကမရဘူးဖြစ်တယ
်နိုင်ငံရေးတန်တမာရေးကြိုးပမ်းမှုတက်တက်နေတော့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်တဲ့အတွက် NUG နေနဲ့ပြည်သူလူထုရဲ့အသက်အိုးစီးစိမ်လုံခြုံမှုကိုအကာအကွယ်ပေးနိုင်ဖို့ကိုယ်တိုင်တာကိုကိုယ်ကာကွယ်ဖို့ကာကွယ်ရေးတပ်ဖွဲ့တွေကိုမလွှဲမရှောင်တာဖွဲ့စည်းခဲ့တယ်လို့ညညာချင်းမှာထက်သွင်းဖော်ပြထားပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်ချင်းပြည်နယ်ထန်တလန်းမြို့နယ်မှာစစ်ကောင်စီတပ်စခန်းကိုချင်းလူထုကာကွယ်ရေးတပ်နဲ့ချင်းအမျိုးသားတပ်တွေပူးပေါင်းတက်ခိုက်သိမ်းပိုက်လိုက်ပါတယ်အာဏာသိမ်းစစ်ကောင်စီတပ်ကိုလဲနေလီအောင်မြင်းဆောင်မကြံတော်လန်တက်ခိုက်ဖို့ NUG အစိုးရကထုတ်ပြန်ချင်းရှမ်းတပ်မတော်နှစ်ခုနယ်မြေစုံမိုးရေးတိုက်ပွဲကြောင့်ရှမ်းကျဲလက်လူထု2300ကျော်နေရထပ်မံစွန့်ခွာကြရပါတယ်
ဒါရက်ရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ဒါရက်ရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုမင်းကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်သမ္မတကအော်စတြေးလျမှာနျူကလ িয়ার စွမ်းအင်သုံးရင်ကိုသင်္ဘောဆောက်ဖို့အမေရိကန်ရဲ့တည်ထင်ကအကူအညီမယ်လို့ပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသုံးနိုင်ငံအကြားပူးပေါင်းဆောင်ရည်တရားဝင်နှင့်တင်ဖို့သမိုင်းဝင်နောက်ထပ်ခြေလှမ်းလှမ်းလိုက်တဲ့ရေရှည်အင်ဒိုပစိဖိတ်ဒေသငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်အာမခံနိုင်ဖို့အရေးကြီးနေလို့ပါလို့မနေ့ကပြောခဲ့ပါတယ်ခင်ဗျာ။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေရဲ့မွေးစေဝါနေနေရေးမှာလူများပြားသက်ခံခဲ့ရတာကိုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crime Against Humanity အဖြစ်တရားဝင်စုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC တရားသူကြီးတွေကမနေ့ကအတည်ပြုလိုက်တာကိုသမ္မတဒူတာရဲ့အနေနဲ့တုံ့လှုပ်မှာမဟုတ်ဘူးလို့သမ္မတရဲ့ပြောခွင့်ရ Harry Roque ကပြောလိုက်ပါတယ်ခင်ဗျာ COVID ကာကွယ်ဆေး Pfizer တတိယတလုံးကကိုခံအားကိုထပ်နှင့်တင်နိုင်ပေမဲ့လက်ရှိနှလုံးကလည်းလုံလောက်နေသေးတယ်လို့ American FDA အစားအစာနဲ့ဆေးဝါးကုကေဌာနကထုတ်ပြန်လိုက်ပါတယ်။ Pfizer ဆေးကုမ္ပဏီအနေနဲ့အခုလိုထပ်ဆောင်ဆေးတလုံးထိုးဖို့တောင်းခံလာချိန်မှာမကြာခင်ဆုံးဖြတ်ပေးရမယ့်ဒီ FDA ကလက်ရှိနှလုံးနဲ့တင်ကိုဗစ်ကနေပြင်းပြင်းထန်ထန်မခံစားရအောင်ကာကွယ်ဖို့လုံလောက်နေပါသေးတယ်လို့သုံးသပ်ချက်ထုတ်ပြန်လိုက်တာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်းနဲ့ PJ Elliot တို့ဖြစ်ပါတယ် View American အတန်ရဲ့ဂျာတာရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32နဲ့52တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် V ပြည်ဝကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးရန်ကင်းနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါခင်ဗျာ
This program has come to you from the Voice of America.